Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ် January 5ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လင်းပေးမယ့်တန်လွင့်စီစဉ်တွေကိုတော့ line to meter 19 kHz 15539 line to meter 25 kHz 11803 line to meter 32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းပါရှင်။ကျမကတော့စုမြတ်မမရှင်။ဒီ Israel နဲ့ Hamas စစ်ပွဲလွန်ကာလဒီအကာစားကမ်းမြောင်ဒေသနဲ့ပတ်သက်တဲ့ဒီ Israel ရဲ့အစီအစဉ်တွေမှာဒေသတစ်ခုလုံးကိုလုံခြုံရေးဘိုင်းကိုသူတို့တာဝန်ယူထားမှာဖြစ်တယ်လို့ဒီ Israel ကာကွယ်ရေးဝန်ကြီးကကြေညာခဲ့ပါတယ်။တောင်ကိုရီးယားနယ်စပ်ကျွန်းတွေနားကိုမြောက်ကိုရီးယားဘက်ကအမြောက်ကြီး200ကျော်ဒီကနေ့ပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဘာသာရေးလွတ်လပ်မှုကိုပြင်းပြင်းထန်ထန်ချိုးဖောက်နေတဲ့အတွက်မြန်မာနိုင်ငံအပါအဝင်နိုင်ငံ17နိုင်ငံကိုအထူးစိုးရိမ်ရတဲ့စီးရင်မှာအမေရိကန်ကထည့်သွင်းကြောင်းကြေညာခဲ့ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့မြို့တော်လောက်ကင်မှာတော့ဒေသကိုကဲမှုစစ်ဌာနချုပ်နဲ့ပူပိုင်းတက်တွေဟာကိုကန့်တက်နဲ့ညှိနှိုင်းပြီးတော့စုခွာသွားကြပြီဖြစ်တာမို့လို့လောက်ကင်မြို့ကို MMDAA ကထိန်းချုပ်လိုက်ပြီးဖြစ်ပါတယ်။
ကိုကန်လောက်ကင်ရဲ့ဖက်မှာရှိတဲ့တကစရောအဲ့ဒီရှိတဲ့တကအလုံးဆွလိုက်ပြီးမင်းကညစင်နာရီတော့အဲ့ဒါအလုံးဆက်လိုက်ပြီ
းဒီသတင်းအပြည့်စုံနဲ့တူစကိုင်းတိုင်းဒဇယ်မြို့မှာဘုံကျဲတိုက်ခိုက်တဲ့အတွက်ဒေသခံအရသား9ဦးထက်မနည်းအသက်ဆုံးခဲ့ရတာနောက်လူလည်ရေးထိမှန်ဖြစ်တဲ့စစ်ကောင်စီကလွှတ်ပေးလိုက်တဲ့အထက်မှာနိုင်ငံရေးအကျဉ်းသားဘလောက်ပါတယ်ဆိုတဲ့စည်ရင်အတီးကြောက်ယူဖို့ခက်ခဲနေတာဒီလိုအခြေအနေသတင်းအနေနဲ့တောက်ကြညာတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့အတူပြပြပေးပါမယ်ရှင်
အစ္စရေးနဲ့ဒီပါလက်စတိုင်းဟာမတ်စစ်သွေးကြွရရဲ့စစ်ပွဲလွန်ကာလဂါဇာကမ်းမြောင်ဒေသနဲ့ပတ်သက်တဲ့အစ္စရေးအစီအစဉ်တွေကိုကာကွယ်ရေးဝန်ကြီး UF Gallant ကကြေညာခဲ့ပါတယ်အစီအစဉ်အရဒီဂါဇာကမ်းမြောင်ဒေသကိုပါလက်စတိုင်းတို့ကအုပ်ချုပ်ရမှာဖြစ်ပေမဲ့ဒေသတစ်ခုလုံးရဲ့လုံခြုံရေးကိုတော့အစ္စရေးတို့ကထိန်းချုပ်ထားမှာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဂလန့်ရဲ့ကြေညာချက်မှာပြောထားပါတယ်။ဂါဇာတောင်ပိုင်းမှာဟာမတ်စ်ခေါင်းဆောင်တွေကိုရှာဖွေရှင်းလင်းတဲ့စစ်ဆင်ရေးကိုဆက်လုပ်နေတဲ့အချိန်ထဲမှာပဲမြောက်ပိုင်းကိုလည်းစစ်အနိုင်ရမှုပေါ်မူတည်ပြီးတော့တိုက်ခိုက်ရေးအသွင်အထည်ပြောင်းလဲသွားမှာဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးစစ်ဆင်မှုအပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေတိုးနေချိန်မှာအစ္စရေးဘက်ကအခုလိုအနာဂတ်အစီအစဉ်တွေကိုကြေညာခဲ့တာဖြစ်ပါတယ်။အစ္စရေးစစ်ဆင်ရေးကြောင့်ဂါဇာကမ်းမြောင်ဒေသမှာနေထိုင်သူ200,000+လောက်ဟာတောင်ပိုင်းမှာရွှေ့ပြောင်းနေနေကြရပါတယ်။အများစုကတော့ယာယီတဲတွေနဲ့နေထိုင်နေကြရတာဖြစ်ပါတယ်။အစ္စရေးနဲ့ဟာမတ်စစ်သွေးကြွအဖွဲ့အစည်းဖြစ်နေတဲ့စစ်ပွဲဟာအိမ်နီးချင်းနိုင်ငံတွေအထိပါကူးစက်နေပုံရနေချိန်မှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာအရှေ့လယ်ပိုင်းဒေသကိုနောက်တစ်ကြိမ်ခီးထွက်နေပါတယ်။ဂါဇာစစ်ပွဲပြီးဆုံးသွားရင်ဂါဇာကမ်းမြောင်ဒေသကိုဘယ်သူအုပ်ချုပ်မှလဲဆိုတဲ့အပေါ်အဓိကထားဆွေးနွေးဖို့နိုင်ငံသားရေးဝန်ကြီးအရှေ့အလယ်ပိုင်းကိုဒီတစ်ခါသွားရောက်တာဖြစ်တယ်လို့နိုင်ငံသားရေးဌာနပြောခွင့်ရကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဂျော်ဒန်ပြည်အနောက်ဘက်ခန်းမှာအခြေစိုက်တဲ့ပါလက်စတိုင်းအာဏာပိုင်တွေကိုဂါဇာကမ်းမြောင်ဒေသမှာပြန်လည်အုပ်ချုပ်ဖို့အတွက်အမေရိကန်အစိုးရကအကြံပြုထားပါတယ်ရှင်။
လွန်ခဲ့တဲ့၄နှစ် 2020 တုန်းကအမေရိကန်တို့ရဲ့အဝေးထိန်း drone နဲ့တိုက်ခိုက်မှုတွေမှာသေဆုံးခဲ့ရတဲ့အီရန်ထိပ်တန်းဗိုလ်ချုပ်ကြီးကာဆန်ဆိုလီမာနီရဲ့နှစ်ပတ်လည်အောက်မေ့ဝဲအခမ်းအနားမှာအသေးခံဘုံးခွဲတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ပါတယ်လို့ Isaac Islamic စစ်သွေးကြောအဖွဲ့ကပြောလိုက်ပါတယ်။2020တုန်းကအမေရိကန်တို့ရဲ့အဝေးထိန်း drone တိုက်ခိုက်မှုတွေမှာအီရန်တော်လှန်ရေးအစောင့်တပ်ဖွဲ့ရဲ့အကြီးအကဲဗိုလ်ချုပ်ကြီးကာဆန်ဆိုလီမာနီသေဆုံးခဲ့ရတာဖြစ်ပါတယ်။ဗိုလ်တပူးနေတုန်းကတော့မြို့ရန်တဟီယာနဲ့တိတ်မဝေးတဲ့ခါမှန်မှာရှိတဲ့ဗိုလ်ချုပ်ကြီးကာဆန်ဆိုလီမာနီရဲ့ဂူတင်းညိုင်းနေရာအနီးမှာကျင်းပတဲ့နှစ်ပတ်လည်ဆူတောင်းပွဲအတွက်မှာဘုံးနှလုံးစက်တိုက်ခွဲပြီးတော့တိုက်ခိုက်မှုမှာ84ဦးသေဆုံးပြီးတော့100နီးပါးဒဏ်ရာရခဲ့ပါတယ်။အီရန်နဲ့ဆီးရီးယားမှာ Isaac အဖွဲ့တွေကိုဥဆောင်ချေမှုန်းခဲ့တဲ့ဗိုလ်ချုပ်ကြီးကို Isaac အဖွဲ့ကရန်သူတအူးဖြစ်နဲ့သတ်မှတ်ထားတာဖြစ်ပါတယ်။အီရန်ကအခုတိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်ဆိုတာကိုပြောဆိုခဲ့ပြီးတော့ဘုံးပေါက်ကွဲမှုကြောင့်သေဆုံးခဲ့ရသူတွေအတွက်ကြာသပတေးနေ့တုန်းကတနိုင်ငံလုံးဝန်ထမ်းကြီးအထိမ်းအမှတ်နေ့ဖြစ်နေသတ်မှတ်ခဲ့ပါတယ်။2022ခုနှစ်အောက်တိုဘာလတုန်းကလည်းအီရန်နိုင်ငံကဘာသာရေးဖျားကြောင်းတစ်ခုကို Isaac စစ်သွေးကြောအဖွဲ့ကတိုက်ခိုက်ခဲ့တဲ့အတွက်15ဦးသေဆုံးခဲ့ပါတယ်ရှင်။
တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံစစ်တပ်ကြားမှာ2018ခုနှစ်ကတုန်းကချုပ်ဆိုထားတဲ့သဘောတူညီမှုကိုမြောက်ကိုရီးယားဘက်ကချိုးဖောက်ပြီးတော့တောင်ကိုရီးယားနယ်စပ်ကျွန်းတွေနားကိုအမြောက်ကြီးညာနဲ့ချီဒီကနေ့ပစ်ခတ်တယ်လို့တောင်ကိုရီးယားစစ်တပ်ဘက်ကပြောကြားလိုက်ပါတယ်။ နိုင်ငံအနောက်ပိုင်းနှစ်နိုင်ငံပိုင်းနဲ့အငင်းပွားနေတဲ့ပင်လယ်တွေကိုအမြောက်ကြီးတွေနဲ့ပြစ်ခတ်ခဲ့ပေမဲ့တောင်ကိုရီးယားဘက်ကထိခိုက်မှုမရှိခဲ့ဘူးလို့တောင်ကိုရီးယားပူတရဆေးဦးစီးချုပ်ယုံပြောခွင့်ရဤဆောင်ဂျွန်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
။북한군은오늘공구시경부터열한시경까지백령도북방
ဒီကနေ့မနေ့9နာရီကနေ17နာရီကြားမှာမြောက်ကိုရီးယားဘက်ကအမြောက်ကြီး200ချောကိုအနောက်မြောက်ဘက်မှာရှိတဲ့ဘေကျောနဲ့ယောင်ပြုံးကျွန်းတွေနားကိုပြစ်ခတ်ခဲ့တယ်လို့ပြောသွားတာဖြစ်ပါတယ်။တောင်ကိုရီးယားပြည်သူတွေရောစစ်တပ်ပါထိခိုက်မှုမရှိခဲ့ကြောင်းနဲ့ချီရီဟာနှစ်နိုင်ငံရေနံနိမိတ်ကိုပိုင်းခြားထားတဲ့နေရာမြောက်ဘက်ကိုကြားခဲ့တယ်လို့လည်းတောင်ကိုရီးယားပူတွဲစီးဥစည်းချုပ်ယုံရဲ့ဒီပြောခွင့်ရကပြောကြားသွားခဲ့ပါတယ်။မြောက်ကိုရီးယားဘက်ကပြစ်ခတ်လေ့ကျင့်မှုကြောင်းဒီယောင်ပြုံးနဲ့ဘေကျောင်းကျွန်းတွေပေါ်မှာနေထိုင်သူတွေကိုဘေးကင်ရာထွက်သွားဖို့အတွက်တောင်ကိုရီးယားစစ်တပ်ကအမိန့်ပေးခဲ့ရပါတယ်။တောင်ကိုရီးယားနဲ့အမေရိကန်ကြား၄ရက်ကြာဒီပူတွဲစီးရဲလေ့ကျင့်မှုပြီးဆုံးပြီးနောက်တည့်ရက်မှာပဲအခုလိုမြောက်ကိုရီးယားဘက်ကပြစ်ခတ်မှုတွေကိုလုပ်ခဲ့တာပါ။တစ်ချိန်တည်းမှာပဲမြောက်ကိုရီးယားနဲ့ရုရှားကြားလက်နက်တွေပေးပို့နေတာချက်ချင်းရဖို့အတွက်တောင်ကိုရီးယားကာကွယ်ရေးဌာနကဒီကနေ့တောင်းဆိုလိုက်ပါတယ်။ယူကရိန်းကိုစစ်တိုက်နေတဲ့ရုရှားနိုင်ငံအတွက်ပယ်ထိန်ထက်မစောက်ဒုံးတွေမြောက်ကိုရီးယားအစိုးရကလက်တလုံးမှာပေးပို့ခဲ့တယ်လို့အင်ဂျီရောကပြောကြားခဲ့ပြီးတဲ့နောက်အခုလိုတောင်းဆိုခဲ့တာဖြစ်ပါတယ်ရှင်။
2024ခုနှစ်အတွင်းမှာကမ္ဘာစီးပွားရေးကနှေးကွေးနေပြီးတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမယ့်အကြောင်းကုလသမဂ္ဂကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ကမ္ဘာတဝန်ပြည်ပခါတွေတိုးလာတာ၊ကုန်သွယ်ရေးနှောင့်နှေးမှုတွေနဲ့ရင်ဆိုင်ရတာ၊အတိုးနှုန်းဆက်ပြီးတော့မြင့်တက်နေတာနဲ့သဘာဝဘေးအန္တရာယ်ကြောင့်စီးပွားရေးအခြေအနေဆုတ်ယုတ်မှုတွေနဲ့ကြုံလာရနိုင်တာကိုလည်းထောက်ပြထားပါတယ်။2024ခုနှစ်မှာကမ္ဘာစီးပွားရေးဆုတ်ယုတ်မှုက 1.8 ရာခိုင်နှုန်းရှိမယ်လို့ခန့်မှန်းထားပေမဲ့မျှော်မှန်းထားတာထက်ပို내ပြီးတော့ 1.4 ရာခိုင်နှုန်းအထိတောင်ကျဆင်းနိုင်တဲ့အကြောင်းနဲ့2020ခုနှစ်ကိုဗစ်ကပ်ရောဂါရင်ဆိုင်ရခင်အခြေအနေထက်အောက်ကိုပိုပြီးတော့မှရောက်နိုင်တယ်လို့ကုလသမဂ္ဂရဲ့စီးပွားရေးအစီရင်ခံစာကဖော်ပြပါတယ်။ကုလသမဂ္ဂရဲ့ကမ္ဘာစီးပွားရေးခန့်မှန်းချက်ကနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IRF ကပြီးခဲ့တဲ့အောက်တိုဘာလခန့်မှန်းချက်နဲ့စီးပွားရေးဘောင်းတူလှုပ်ဆောင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့အစည်းOECD ရဲ့နိုဝင်ဘာလကုန်ခန့်မှန်းချက်တွေထက်ကိုပိုပြီးတော့နည်းနေတာပါငွေချင်းငှားဖို့အခက်အခဲနဲ့ဇယိတ်စကားကြီးမှန်းပြင်းပြမှုတွေကြောင့်ကမ္ဘာစီးပွားရေးဟာလေးစံကိုခက်ခက်ခဲခဲရင်ဆိုင်နေရတဲ့အခြေအနေမျိုးဖြစ်ပြီးတော့အထူးသဖြင့်ယင်းနှိမ့်ညံ့မှုလိုအပ်တဲ့ဆင်းရဲတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်အကြက်တဲတွေကြုံရနိုင်တဲ့အကြောင်း2024ခုနှစ်ကမ္ဘာစီးပွားရေးအခြေအနေနဲ့အလားအလာအစီရင်ခံစာမှာသတိပေးထားပါတယ်ရှင်
VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1180ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောင်ကြနေညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်ဘာသာရေးလွတ်လပ်မှုကိုပြင်းပြင်းထန်ထန်ချိုးဖောက်နေတဲ့အတွက်မြန်မာနိုင်ငံအပါအဝင်နိုင်ငံ17နိုင်ငံကိုအထူးစိုးရိမ်ရတဲ့စီးရဲမှထည့်သွင်းကြောင်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်က January 4ရက်နေ့ကထုတ်ပြန်ကြေညာပါတယ်။ဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့17နိုင်ငံထဲမှာမြန်မာအပြင်အာရှကတရုတ်၊မြောက်ကိုရီးယား၊ပါကစ္စတန်နိုင်ငံတွေလည်းပါဝင်ပါတယ်။ဘာသာကိုးကွယ်မှုကြောင့်နှိပ်စက်တာ၊နှိပ်ရှည်ထောင်ချတာ၊လူကုန်တိုက်ခမဲ့အောင်လုပ်တာစတဲ့လုပ်ရက်တွေကိုဘာသာရေးလွတ်လပ်ခွင့်ပြင်းပြင်းထန်ထန်ချိုးဖောက်တဲ့လုပ်ရက်တွေလို့သတ်မှတ်ထားတာဖြစ်ပါတယ်။ဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ချိုးပေါက်နေလို့အထူးဆောင်ကြည့်ရမယ်ဆိုရင်မှတော့အာရှကဗီယက်နမ်အပါအဝင်နိုင်ငံ၅နိုင်ငံကိုထည့်သွင်းလိုက်ပါတယ်။အယ်ရှာဘတ်၊ဘိုကိုဟာရမ်၊ဟူသီ၊ ISIS စတဲ့အဖွဲ့တွေကိုလည်းဘာသာရေးချိုးပေါက်နေတဲ့အထူးစိုးရိမ်ရတဲ့အဖွဲ့အစည်းတွေအဖြစ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ကသတ်မှတ်ပါတယ်။အခုလိုမျိုးစီးရင်နဲ့မပါတဲ့နိုင်ငံတွေမှာလည်းဘာသာရေးလွတ်လပ်မှုကိုတိတိတသားချိုးပေါက်မှုတွေရှိနေတယ်လို့သူကထောက်ပြထားပါတယ်။ဘာသာရေးရလူနည်းစုအတိုင်းဝိုင်းတွေသူတို့ဝတ်ပြုတဲ့နေရာတွေအပေါ်အစိုးရတွေအနေနဲ့တိုက်ခိုက်နေတာတွေကိုရရမှဖြစ်တယ်လို့နှစ်ရှည်ထောင်ချတာဖိနှိပ်တာဘာသာရေးလူနည်းစုတွေအပေါ်အကြမ်းဖက်ဖို့တိုက်တွန်းတာတွေအပါအဝင်လွတ်လပ်ခွင့်ချိုးဖောက်နေမှုတွေကိုလည်းရရမယ်လို့ January 4ရက်ကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးထုတ်ပြန်ချက်မှာပြောကြားထားပါတယ်အမေရိကန်ပြည်ထောင်စုမှာ1998ခုနှစ်ထဲကပြဋ္ဌာန်းထားတဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဥပဒေအရဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ချိုးဖောက်တဲ့နိုင်ငံတွေကိုစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်သတ်မှတ်ပြီးတော့စောင့်ကြည့်အရေးယူတန်ခတ်မှုတွေလုပ်နေတာဖြစ်ပါတယ်ရှင်
ကြားဖြန့် online ငွေလိမ်ကိုင်းမှာပါဝင်နေဆိုပြီးတော့တန်ရရှိတဲ့သူတွေကိုမြန်မာဘက်ကတရုတ်ကို2023ခုနှစ်အတွင်းလွှဲပေးခဲ့တဲ့လူ4000ကျော်ပါတယ်လို့တရုတ်ဆိုရပိုင်းသတင်းမီဒီယာကဒီကနေ့တောက်ကြနေမှာသတင်းထုတ်ပြန်လိုက်ပါတယ်။တရုတ်နိုင်ငံသားတွေဒါမကပဲနဲ့လူကုန်ကူးခံရသူတွေပါဝင်တဲ့တခြားနိုင်ငံကသူတွေကိုမြန်မာနိုင်ငံရဲ့နယ်စပ်မှာအတရားဓမ္မပိတ်လောင်ထားပြီးတော့ online ငွေလိမ်လုပ်ငန်းတွေမှာခိုင်းစေနေတာဖြစ်ပါတယ်။တနည်းကိုဝင်ငွေဒေါ်လာတန်းထောင်ချီရတဲ့ငွေလိမ်လုပ်ငန်းတွေကြောင့်တရုတ်နိုင်ငံသားအများအပြားငွေကြေးဆုံးရှုံးထိခိုက်ခဲ့ပြီးတော့အဲ့ဒီငွေ ွေလိန်ခိုင်းတွေကိုနှိမ်နှင်းဖို့အတွက်တရုတ်ဆိုရကမြန်မာဘက်ကိုအချိန်ချင်းပြောကြားခဲ့တယ်လို့သတင်းမှာဖော်ပြပါတယ်။အင်တာနက်အွန်လိုင်းဖုန်းလိုင်းတွေကနေတဆင့်ဝေလိန်ညာတဲ့လုပ်ငန်းတွေကိုနှိမ်နှင်းခဲ့တာကြောင့်2023ခုနှစ်ဩဂုတ်လမှာတော့စပြီးတော့လိန်ညာမှုတွေတိတိကျကျကျဆင်းခဲ့ပါတယ်။မြန်မာဘက်ကပူးပေါင်းဆောင်ရွက်မှုကြောင့်2023ခုနှစ်အတွင်းမှာအင်တာနက်အွန်လိုင်းဝေလိန်လုပ်ငန်းကိုလုပ်ကိုင်နေတဲ့လူပေါင်း 4,100 ကိုမြန်မာကတရုတ်ကိုလွှဲပေးခဲ့ပါတယ်ဆိုတာကို CCTV သတင်းတွေမှာဖော်ပြပေမဲ့ဘယ်နိုင်ငံသားတွေလဲဆိုတာကိုတော့အတိအကျဖော်ပြထားတာမရှိပါဘူး။ online promotion ငွေမဲငွေဖြူခွာချမှုနှီးပညာတိုးတက်မှုစတဲ့တရားမဝင်ဝန်ဆောင်မှုတွေပေးနေတဲ့တရုတ်ရာဇဝတ်ကိုင်းတွေနဲ့နိုင်ငံသားငွေလိန်လုပ်ငန်းတွေကိုတရားမဝင်လူတွေပို့နေတဲ့ကိုင်းတွေကိုပြည်သူလုံခြုံရေးကြာတရုတ်ဝင်ကြီးဌာနကလည်းအကြီးအကျယ်နှိမ်နှင်းခဲ့ပါတယ်လို့တရုတ်အစိုးရပိုင်း CCTV သတင်းမှာပြောကြားထားပါတယ်ရှင
်မြန်မာနိုင်ငံဘက်ကတိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံဘက်ကိုဝေရောက်ခိုးလုံနေသူတွေကိုအခုလောလောဆယ်အတင်းအကျပ်ပြန်မပို့ပါဘူးလို့ဒီအိန္ဒိယပြည်ထောင်စုဝင်ကြီးကမီဇိုရမ်ပြည်နယ်ဝင်ကြီးချုပ်လာဒူမာဟိုမာကိုဒီအာမခံတယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ရပြီးတော့ပုံမှန်မဖြစ်တဲ့၍မြန်မာဒုက္ခသည်တွေကိုပြန်ပို့မှာမဟုတ်ဘူးလို့ဝင်ကြီးအာမစ်ရှားကပြောကြားခဲ့ပါတယ်။မကြာခင်ကမှရွေးကောက်ခံခဲ့ရတဲ့ပြည်내ဝင်ကြီးချုပ်လာဒူဟိုမာဟာနယူးဒယ်လီမြို့တော်မှာဝင်ကြီးချုပ်နရင်ဒရာမိုဒီနဲ့လည်းကြာသပတေးနေ့ကတွေ့ဆုံခဲ့ပါတယ်။မြန်မာဘက်ကချင်းလူမျိုးတွေနဲ့အိန္ဒိယဘက်ကမီဇိုလူမျိုးတွေဆိုတာဟာညီကိုသွေးရင်းတွေဖြစ်ကြပြီးတော့နေဆက်မြင်းနဲ့ခွဲခြားလို့မရဘူးလို့မီဇိုရမ်ပြည်내ဝင်ကြီးချုပ်ကဝင်ကြီးချုပ်မိုဒီကိုပြောခဲ့တယ်လို့ဆိုပါတယ်။မြန်မာဘက်ကဒုက္ခသည်တွေကိုပြည်내နဲ့ပေးဖို့အတွက်ဗဟုအစိုးရရဲ့ညွှန်ကြားချက်ကိုအရင်ပြည်내ဝင်ကြီးချုပ်ဇိုရမ်တန်ကာကလည်းလက်ခံခဲ့ခြင်းမရှိပါဘူး။မီဇိုရီနဲ့မျိုးနွယ်စုတစ်ခုတည်းဖြစ်တဲ့ချင်းလူမျိုးတွေကိုလူသားချင်းစာနာပြီးတော့မှမီဇိုရမ်ပြည်내ထဲမှာဆက်လက်ခိုးလုံခွင့်ပေးထားမှာဖြစ်တယ်လို့သူကပြောခဲ့တာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံနဲ့နယ်စပ်ဒေသတစ်လျှောက်မှာခြံစည်းရိုးခတ်မဲ့အိန္ဒိယအစိုးရရဲ့အစီအစဉ်ကတော့လက်ခံနိုင်စရာမရှိပါဘူးလို့မြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ပြည်နယ်တစ်ခုဖြစ်တဲ့မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်လာဒူဟိုမာကအိန္ဒိယနိုင်ငံသားရဲ့ဝန်ကြီးကိုပြောကြားလိုက်ကြောင်းအိန္ဒိယအခြေဆိုင်သတင်းတွေမှာဖော်ပြပါဗျာ။အိန္ဒိယနိုင်ငံအရှေ့မြောက်ဒေသမြန်မာနိုင်ငံနဲ့ထိစပ်နေတဲ့ပြည်နယ်၄ခုကဒေသခံတွေအနေနဲ့ free movement region လို့ခေါ်တဲ့နှစ်ပေါင်း40ကျော်အတားအဆီးမရှိနယ်စပ်ကိုဖြတ်သန်းသွားလာခွင့်ရှိတဲ့အစင်လာကိုဖြတ်ပြီးတော့နယ်စပ်တစ်လျှောက်မှာခြံစည်းရိုးခတ်မယ်ဆိုပြီးတော့အိန္ဒိယအစိုးရကကြေညာပြီးနှစ်ရက်အကြာမှာနိုင်ငံသားရေးဝန်ကြီးနဲ့ January 3ရက်နေ့ New Delhi မှာတွေ့ဆုံတဲ့အချိန်မှာမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်ရှင်။ဒီဥပဒေအရကတော့အိန္ဒိယမြန်မာနယ်စပ်တစ်လျှောက်ဒေသခံတွေအနေနဲ့တစ်ဖက်တစ်ချက်မှာရှိတဲ့နိုင်ငံအတွင်းကတွင်ကိုပြည်ဝင်ခွင့်ဗီဇာမလိုဘဲနဲ့အတားအဆီးဝင်ရောက်သွားလာခွင့်ကိုပိတ်ပင်မှာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အရင်ဆုံးတင်ဆက်ပေးမယ့်သတင်းကတော့ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမြို့တော်လောက်ကင်ကို MNDA ကထိန်းချုပ်လိုက်တဲ့သတင်းဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့မြို့တော်လောက်ကင်မှာအခြေစိုက်တဲ့ဒေသကိုကဲမှုစစ်ဌာနချုပ်ဒါကာဆလောက်ကင်နဲ့ပူးပေါင်းတက်တယ်ဟာကိုကန့်တက် MNDA နဲ့ညှိနှိုင်းပြီးတော့ဆုတ်ခွာသွားပြီဖြစ်တာကြောင့်လောက်ကင်မြို့ကို MNDA ကထိန်းချုပ်လိုက်ပြီဖြစ်ပါတယ်။အဓိကကတော့သူတို့ရိတ်ခါပြက်လက်လာတာကြောင့်ဖြစ်ပါတယ်။တစ်ဆက်တည်းပါပဲဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းတွင်းမှာရှိတဲ့ခိုပန်နဲ့ပန်လုံဒေသကစစ်ကောင်စီတပ်တွေလည်းရုတ်သိမ်းသွားပြီးတော့မဟာမိတ်တပ်တွေဝင်ရောက်လာနေပြီဖြစ်ပါတယ်။ရှမ်းမြောက်ဒေသကနောက်ဆုံးစီရေးအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုစော်ဝင်းလိုင်းပြောပြပေးပါမယ်ရှင်။
ကိုကန့် MNDAA တပ်ကပြီးခဲ့တဲ့နှစ်နိုဝင်ဘာလ14ရက်နေ့မှာလောက်ကင်မြို့ကိုသိမ်းယူမယ်လို့ကြေညာပြီးတဲ့နောက်ဒီဇင်ဘာတတိယပတ်လောက်မှာလောက်ကင်မြို့ကိုဝိုင်းပတ်ပိတ်ဆို့တိုက်ခိုက်ခဲ့တာပါ။ဇန်နဝါရီလ4ရက်နေ့ညမှာလောက်ကင်ဒါကာဆာနဲ့ပူးပေါင်းတပ်တွေအားလုံးဆုတ်ခွာသွားတာဖြစ်ကြောင်း MNDAA ထိပ်ပိုင်းခေါင်းဆောင်တွေနဲ့နှိစက်သူတူက VOA ကိုပြောပါတယ်
။ကိုကန့်လောက်ကင်ရဲ့ဖက်မှာရှိတဲ့ဒါကာဆာရောအဒီရှိတဲ့ဒါကအားလုံးဆုတ်လိုက်ပြီ။မနေ့ကညစနေရီလောက်အဲ့ဒီထက်မှရှိတဲ့လောက်ကတာကဆာကလည်းပါတယ်တာကန်ကလည်းပါတယ်စကခ14ပါတယ်စကခ16ပါတယ်စကခ12ပါတယ်အဲ့ဒါအလုံးထွက်လိုက်ပြီသူတို့ညီလိုက်ပြီးမှသူကထွက်ခွင့်ပေးတယ
်လောက်ကန်ကထွက်ခွာသွားသူတွေမှာအရာရှိနဲ့တခြားအဆင့်228ယောက်စစ်တီ2100ကျော်နဲ့အိမ်တော်သည်မိသားစုဝင်1500ကျော်တို့ပါဝင်ပြီးသူတို့ကိုဝဒေတာကတဆင့်ထွက်ခွာခွင့်ပေးခဲ့တာဖြစ်ပါတယ်။လောက်ကင်ဒါကာဆနဲ့ပူပေါင်းတပ်တွေအခုလိုလောက်ကင်ကနေဆုတ်ခွာသွားရတာဟာအဓိကရိတ်ခါပြက်လက်တာကြောင့်ဖြစ်တယ်လို့လည်းဆက်ပြောပါတယ်
။ကရိတ်ခါမရှိတော့ဘူးလောက်ကင်ကစံတွေပုလို့မရတော့ဘူးလေ။ကွင်းလုံးဖြည့်ပြီးမှချစ်ချိုခေစားကာလန်ပြည့်ပြီ။နောက်ပြီးမှကြံတဲ့ရန်လုံကြိုက်ကိတ်တစ်ခုကိတ်ပေါ့တစ်ခုပဲကြံတယ်မဟုတ်လား။ဒီကိတ်တော့လေလွန်ထက်တဲ့လောက်ဝဲလောက်ကိုကန်တပ်တွေဝင်တင်းလိုက်ပြီလေ။ ်ဝန်တန်းလိုက်ဆိုတော့သူကစားစရာတွေလည်းမရှိတော့ဘူးအဲ့ဒါနဲ့လောက်ကန်ကသူစံပြက်ပြီလေ
လောက်ကန်ကနေလာရှိုးဘက်ကဆက်သွယ်တဲ့လမကြီးဘော်ကချင်းရွှေဟော်ကို MNDAA ကပြီးခဲ့တဲ့နှစ်အောက်တိုဘာလ28ရက်နေ့2029စစ်စင်ရေးဆက်စားခြင်းမှာတင်ယူခဲ့တာပါကွမ်းလုံမျိုးကိုတော့နိုဝင်ဘာလ12ရက်နေ့မှာတင်ယူခဲ့ပြီးလောက်ကန်မျိုးရဲ့တရုတ်ပြည်ထွက်ပေါက်ဖြစ်တဲ့ရန်လုံးကြိုင်ဂိတ်ကိုတော့ဒီဇင်ဘာလ18ရက်မှာတင်ယူခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အစောပိုင်းမှာတော့ဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသကဟိုပန်မျိုးကိုညီနောင်မဟာမိတ်တွေဝင်ရောက်လာကြောင်းရှမ်းမြောက်ဒေသခံတအူးကပြောပါတယ
်ဘာဖြစ်တော့ဒီမနေ့မနိုင်လို့ပြောရလား3နိုင်လို့ပြောရလားမသိဘူးဒီမနေ့ဝင်လာပြီတဲ့ဒီကောကဟိုမဟာမိတ်တို့ကလည်းဟိုပန်ထဲမှာရောက်နေဒီဒေသကြီးတွေတဘောပေါ့
ဟိုပန်နဲ့ပန်လုံကစစ်ကောင်စီတပ်တွေရုတ်သိမ်းသွားပြီဖြစ်ကြောင်းနဲ့ဟိုပန်မျိုးအတွင်းကိုညီနောင်မဟာမိတ်အဖွဲ့တွေနဲ့အတူ UWSC ဝတ်တပ်ဖွဲ့တွေလည်းဝင်ရောက်တပ်ဆွဲနေရယူထားပြီဖြစ်ကြောင်းသတင်းတွေထွက်ပေါ်နေပါတယ်ဟိုပန်မျိုးဟာဝါကိုပန်အုပ်ချုပ်ခွင့်ရတိုင်းရဲ့မြို့တော်ဖြစ်ပါတယ်ပန်လုံမျိုးကတော့ဟိုပန်မျိုးနယ်မှာရှိပြီးမိုင်းမောမျိုးနယ်အစပ်မှာတည်ရှိတာပါဒီကနေ့မနေ့9နာရီခွဲလောက်မှာမုံမိတ်မျိုးနယ်အတွင်းမှာရှိတဲ့စစ်စင်ရေးကုကဲမှုဌာနချုပ်စကားခ21နဲ့ခလာယာ113တို့အခြေစိုက်ထားတဲ့စင်ကင်ခေါ်ကြံကန်တပ်စခန်းကိုတင်ယူလိုက်ကြောင်း PSLF TNL ကသတင်းထုတ်ပြန်ထားပါတယ်စင်ကင်စခန်းကိုဒီလ3ရက်နေ့ကစတင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုတ်ခိုင်တိန်နီနဲ့ကြောင်မဲမြို့တွေမှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းညီနောင်မဟာမိတ်3ဘက်ကသတင်းထုတ်ပြန်ထားပါတယ်ညီနောင်မဟာမိတ်၃ဘက်ကတော့လောက်ကန်ဟိုပန်နဲ့ပန်လုံကိုတင်ယူတယ်ဆိုတာကိုအတိပြုထုတ်ပြန်ကြေညာတာမရှိသေးသလိုစစ်ကောင်စီဘက်ကလည်းရှမ်းမြောက်ဒေသသတင်းတွေနဲ့ပတ်သက်လို့ထုတ်ပြန်တာကိုတော့မတွေ့ရသေးပါဘူးခင်ဗျာ
ဒါကတော့ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့မြို့တော်လောက်ကန်ကို MNDAA ကထိန်းချုပ်လိုက်တဲ့သတင်းကိုကိုစောဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စကိုင်းတိုင်းဒဇယ်ဘက်မှာစစ်တပ်ကဘုံကျဲပြီးတော့တိုက်ခိုက်နေတဲ့အကြောင်းသတင်းကိုတင်ပြပေးချင်ပါတယ်စကိုင်းတိုင်းဒဇယ်မြို့စိတ်နှံရွာကျေးရွာကိုစစ်တပ်ဘက်ကတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်အဲ့ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာဒေသခံအရသာပြည်သူ9ဦးထက်မနည်းသေဆုံးပြီးတော့ဒဏ်ရာရတာတွေရှိပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်မကွေးတိုင်းမြိုင်မြို့နယ်နဲ့ရေသကြိုမြို့နယ်အဆက်မှာလည်းစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ပါတယ်။စကိုင်းတိုင်းနဲ့မကွေးတိုင်းတွေကစစ်ရေးအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းပြောပြပေးပါမယ်ရှင်။
တော်တာရှင်များခင်ဗျာ။စကိုင်းတိုင်းဒဇယ်မြို့နယ်နဲ့ကျွန်းလာမြို့နယ်အဆက်မှာရှိတဲ့စိန်နှန်းကျေးရွာကိုမနေ့ဇန်နဝါရီ၄ရက်နေ့လယ်ပိုင်းကတိုက်ပွဲဖြစ်တာမရှိဘဲစစ်ကောင်စီစစ်တပ်ကနေလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့လို့အရက်ဒေသခံအရက်သားတွေတေဆုံးခဲ့တယ်လို့ဒဇယ်မျိုးကံတွေကပြောပါတယ်စိန်နှန်းကျေးရွာစာတင်ကျောင်းကိုဘုံကျဲချိန်မှာစာတင်ကျောင်းအနီးကနေအိမ်တွေအပေါ်ကိုကြားရောက်ပေါက်ကွဲခဲ့တာလို့ဒဇယ်မျိုးကံတူကအခုလို့ပြောပါတယ
်နေ့နေ့တော့ကဒီဟိုအောင်မှစိန်နှန်းရွာစိန်နှန်းရွာမှာလေကြောင်းတိုက်ခိုက်မှုလို့ပြောတာဟိုအောင်2နာရီနဲ့မိနစ်40ဆက်ဝဲဖြစ်မှုဒီတိုင်းပြစ်သွားတာပြစ်တော့အိမ်နှလုံးနေအိမ်နှလုံးကြီးလောင်ပြီးတော့ဟိုဟာဒီပြည်သူလည်းတော်တော်ထိခိုက်ဒဏ်ရာရလောလောဆယ်ထိတော့သေဆုံးနေလည်းများနေတယ်။အပြင်မှာ၅ဦးဒီဟိုဒီဖုံးချောင်းဘက်မှာ၂ဦးလိုကြားတယ်၂ဦးဆိုခုနကဦးပေါ့နော်အဲ့ဒီနေနှလုံးနဲ့အိမ်ကြီးနာပြည်သူတွေကတော့ဟိုဒီတိုင်းထိတော်တော်ထိပေါ့နော်ထိနာရပေါ့သူပေါင်ငိုင်းရဖုံးဆိုတော့ပြည်သူရသားပြည်သူတွေပဲထိခိုက်တယ်ဘာမှတိုက်ပွဲမရှိဘူး။ဒီကစာတင်ကောင်းကိုကြည့်ရပါတော့စာတင်ကောင်းရှိဘက်ကအိမ်နှလုံးထိရပါ့
စိန်နှန်းကျေးရွာဟာတိုင်းနယ်အဆင့်ရှိတဲ့ကျေးရွာတစ်ရွာဖြစ်ပြီးပေါင်900ဘုံနှလုံးကျဲချခဲ့တာဖြစ်တဲ့အတွက်အခုလိုသေဆုံးဒဏ်ရာရတာတွေဖြစ်တာလို့ဒေသခံတွေကပြောပါတယ်ဒါအပြင်ဒဇယ်မျိုးထဲမှာလည်းကာကွယ်ရေးတပ်ဖွဲ့တွေဟာစစ်တပ်တပ်ဆွဲထားတဲ့နေရာကို drone နဲ့ဘုံကျဲတိုက်ခိုက်တာတွေကြောင့်သေဆုံးဒဏ်ရာရတာတွေရှိပြီးစစ်ရေးတင်းမာနေတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်တဆက်တည်းမှာပဲဇန်နဝါရီ၄ရက်နေ့လယ်ပိုင်းကမကွေးတိုင်းမြိုင်မြို့နယ်နဲ့ရေစကြိုမြို့နယ်အဆက်မှာလဲစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်လေကြောင်းတိုက်ခိုက်တာနဲ့ပတ်သက်လို့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ
်မြိုင်ရေစကြိုရဲ့ပခုတ်ဘူးဆက်ကရှင်းမောင်ရှင်မပြစ်သွားတာရွာကအဲ့ဒီနားရှင်းမောင်ရှင်ကတဲကူပြီးပါလေပတ်ချလဲကုန်းပြစ်တာအဲ့ရှင်းမောင်မှာ30လောက်ရှိတယ်ကျွန်တော်တို့အကုန်လုံးကဖွဲ့တွေကတော်ရင်ဖွဲ့တွေကဖျက်တော့တော့ကြအပေါ်မှာဆန်ကျုပ်တောင်ရံလိုကြားတယ်အဲ့ဒါမှာနှင်းငါးချစ်တက်ကရေလျူတက်ကကားနဲ့ရိခါပူချင်းလိုကြရိခါပူရင်းနဲ့ဒီလေကြောင်းကပြစ်ကူပေးတာပေါ့
စစ်တက်တက်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးအဖွဲ့တွေဝိုင်းဝန်းပိတ်ဆို့ထားပြီး ရိတ်ကလာရောက်ပိုးဆောင်တဲ့ကားတွေကိုကာကွယ်ရေးအဖွဲ့တွေဘက်ကမိုင်းဆွဲတိုက်ခိုက်တာတွေရှိတဲ့အတွက်အခုလိုလေကြောင်းကနေပစ်ခတ်ရှင်းလင်းပြီးမှမြေပြင်ဝေဟင်ကနေတဆင့်စားနပ်ရိတ်ကလက်နက်တွေပိုးဆောင်နေတာလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းဒဇယ်ဘက်ကအခြေအနေကိုခင်မောင်စုံမင်းပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မနေ့တုန်းကပြန်လွတ်မြောက်လာတဲ့သူတွေရဲ့နောက်ဆက်တွဲအခြေအနေသတင်းကိုတင်ပြပေးကြပါမယ်မြန်မာနိုင်ငံတဝန်းလုံးမှာရှိတဲ့အချင်းထောင်အချုပ်ထောင်စခန်းအသီးသီးကအပြစ်ဒဏ်ကျအချင်းသားအချင်းသူ9600ကျော်ကို86နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်နေစစ်ကောင်စီကပြန်လွတ်ပေးခဲ့ပါတယ်ဒါပေမဲ့အဲ့လိုပြန်လွတ်လာတဲ့သူတွေထဲမှာနိုင်ငံရေးအကျဉ်းသားဘယ်နှယောက်ပါတယ်လဲဆိုတဲ့စီးရင်တီးကြကိုကြောက်ယူဖို့ကတော့ခက်ခဲနေပါတယ်လို့အကျဉ်းသားရေးကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်မနေ့တုန်းကပြန်လွတ်လာတဲ့အထဲပါလာတဲ့နိုင်ငံရေးအကျဉ်းသားတာယာဝတီပြည်သူ့လွတ်တော်အမတ်ဦးအောင်မြင့်ပြန်ပြီးတော့အဖမ်းခံရပါတယ်အကြောင်းဆုံးရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးမင်းမြတ်တစင်အောင်ပြောပြပေးပါမယ်
86နှစ်မြောက်လွတ်လပ်ရေးထိမ့်မှတ်အနေနဲ့စစ်ကောင်စီပြန်လွတ်ပေးလိုက်တဲ့အကျဉ်းသားတွေရဲ့နိုင်ငံရေးအကျဉ်းသားဘယ်လောက်ပါလဲဆိုတာစီးရင်ကောက်ယူနိုင်မှုကူညီသူတွေကကြိုးပမ်းနေဆဲဖြစ်ပါတယ်အခုချိန်ထိတော့စီးရင်တီးကြသိနိုင်မှုအတော်လေးခက်ခဲနေဆဲဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPPB ကတာဝန်ရှိသူတူက VOA ကိုအခုလိုပြောပါတယ
်မနေ့က9000ကျော်အကျဉ်းသား9000ကျော်လွတ်တယ်အဲ့ဒီမှာနိုင်ငံကကျွန်တော်တို့အခုချိန်ထိတော့ကျွန်တော်တို့စီးရင်လိုက်နေတုန်းပဲရှိသေးတယ်ဒါပေမဲ့တရားတာကတော့အနည်းငယ်ပဲပါမယ်လို့ကျွန်တော်တို့ပြောလို့ရမယ်ကျွန်တော်တို့မှန်ထားတာတော့တရားကျော်ကျော်လောက်ပဲပါလိမ့်မယ်လို့မှန်ထားတယ်ပေါ့နော်ဒါပေမဲ့စီးရင်ကကျွန်တော်တို့အခုချိန်ထိတော့ကျွန်တော်တို့တိကျမရသေးဘူးတရားတာကတော့ကျွန်တော်တို့နေရာဝီတိုင်းကလူမှုရေးဝန်ကြီးဒေါက်တာလက်မြတ်သွေးရဲ့မန္တလေးမြို့တော်ဝန်ဒေါက်တာရဲလွင်ရဲ့နောက်ပန်းမင်ကြီးလမ်းမှာအဖမ်းခံလိုက်ရတဲ့ဒီလူငယ်ပြန်ပြန်လွတ်တယ်ပေါ့နော်ဒါကတော့ကျွန်တော်တို့တိကျတိရတယ်ကျန်တဲ့ဟာတွေကတော့ကျွန်တော်တို့အခုချိန်ကြီးစီးရင်ကလိုက်နေတော့မှရှိသေးတယ်ဘာလို့လဲဆိုတော့စီးရင်လိုက်ရတာအရင်ခဲ့တယ်ဒီစိုးစုကလွတ်လိုက်တယ်ဆိုတာလွတ်လိုက်တယ်ဆိုတာကအရေးအတွက်ပဲတို့ကကျင်ညာတာအဓိကတော့နိုင်ငံတကာကိုလှည့်စားခြင်းနဲ့အတွက်ကြောင့်ဆိုတော့အရေးအတွက်ပဲကျင်ညာပြီးတော့အစင်သား9000ကျော်လွတ်လိုက်တယ်ဆိုပြီးတော့တို့ကပြောလိုက်တာပေါ့နော်နိုင်ငံကျင်သားဘယ်လောက်ပါလဲဆိုတို့မပြောတော့ဘူးအဲကျွန်တော်လည်းစီးရင်လိုက်ရတာတော့အခုချိန်ကြီးကကျွန်တော်စီးရင်လိုက်နေလို့မရှိသေးတယ်ခံမှန်းကြီးကတော့တရားကြိုကြောက်လောက်ပဲလွတ်လိမ့်မယ်လို့ကျွန်တော်တို့ခံမှန်းတယ
်ဇန်နဝါရီ၄ရက်နေ့ကပြန်လွတ်လာသူတွေရဲ့မွေးရစီဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စီဝါများဆိုင်ရာဥပဒေနဲ့တရားစွဲခံထားရတဲ့အမှုတွေကနေလွတ်မြောက်လာသူတွေများတယ်လို့အထွေထွေရာဇဝတ်မှုအကျဉ်းသားအများစုပါဝင်ခဲ့တယ်လို့ AAPP ကပြောပါတယ်နိုင်ငံရေးအကျဉ်းသားဟောင်းမြအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြီးကတော့အကျဉ်းသားတွေထောင်ချီလွတ်ပေးလိုက်ပေမဲ့နိုင်ငံရေးစီရင်နာမပါဝင်သလိုယာကနန်းမြတာပြန်လွတ်ပေးခဲ့တာဖြစ်ပြီးပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားအများစုဟာလည်းပြစ်ဒဏ်လွတ်ရဲစေခံနည်းသူတွေအများစုပါတယ်လို့ပြောပါတယ
်။ခမားညာတော့တမီးရေဦးအများဆုံးကတော့တန်နေအင်းစိန်ပေါ့နော်အင်းစိန်ကဒုတိယအများဆုံးကတော့ဦးဘူပေါ့နော်။ဒါတဲ့စေတနာပါလို့တော့မဟုတ်ဘူးသို့တော်ရင်ကလေအနာငါးတွေကိုအဓိကထားပြီးတော့လွတ်နည်းပြီလွတ်ရစစ်တမ်းကြီးတွေကိုပဲရွေးချယ်ပြီးတော့လွတ်ပေးလိုက်တဲ့အခါကျတော့ငါပုံမှတ်ကတမီးရဲ့2000လောက်မှာငါပုံမှတ်က3000ကိုနှစ်ပုံလောက်ရှိနေတာလေဘာမှမကြံတော့တကယ်တကယ်ရွှေ့ရတာပြီးအဲ့ဒီလူတွေကြားလာပြီးလွတ်နေတာဟုတ်လားရွှေ့ရလည်းမပေးဘူးနိုင်ချင်းနေပေါ်မှာပေါ့နော်ဘုန်းကြီးတို့သတိထားမိတဲ့လောက်ကတော့မတက်ခါရှိမှတော့350400မှ400မိပါလောက်တော့ရှိတယ်ပေါ့နော်
အေယဝတီတိုင်းဟင်းဒရာထောင်ကပြန်လွတ်ပေးလိုက်တဲ့အကျဉ်းသား190ကျော်နဲ့မြင်းကျန်ထောင်ကပြန်လွတ်လိုက်တဲ့90လောက်မှနိုင်ငံရေးအကျဉ်းသားတွေမပါဘူးလို့နှိဆက်သူတွေကပြောပါတယ်တက်ဆိုင်ရာမိသားစုတွေကိုချုပ်ပြီးအသိပေးတာပြန်လွတ်ပေးတဲ့အကျဉ်းသားစင်းကိုထုတ်ပြန်တာမျိုးမရှိတာကြောင့်နိုင်ငံရေးအကျဉ်းသားအရေးအတွက်အတိအကျတည်နိုင်ဖို့ခက်ခဲနေတာပါမနေ့ကလွမြောက်လာသူတွေထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မန္တလေးမြို့တော်ဝန်ဒေါက်တာရဲလွင်မန္တလေးမြို့တော်စီပင်သားရရေးကော်မတီဝင်ဦးကျော်စရာတို့ဦးဘူထောင်ကပြန်လွတ်ခဲ့တယ်လို့ NLD အစိုးရလက်ထက် ARV တိုင်းအစိုးရအဖွဲ့လူမှုဝန်ကြီးဒေါက်တာလှမြတ်သွေးလည်းပသိမ်အချင်းတောင်ကနေပြန်ပြီးတော့လွမြောက်ခဲ့ပါတယ်မနေ့ကလွမြောက်လာတဲ့အထဲပါဝင်ပြီးခံဝန်လက်မှတ်ထိုးဖို့ညှင်းဆန်ခဲ့တာကြောင့်ပြန်လည်အဖမ်းခံရပြီးတော့နောက်ထပ်အမှုထက်တရားစွဲခံရသူတဦးလည်းရှိပါတယ်။သူကတော့ဘကိုးတိုင်းတာယာဝတီမြို့နယ်ကိုစားပြု NLD အမတ်တဦးဖြစ်သူဦးအောင်မြင့်ဟာပြန်လွတ်လာသူတွေထဲပါဝင်ခဲ့ပြီးမဲ့ခေါင်းဝန်လက်မှတ်ထိုးဖို့ညှင်းဆန်ခဲ့တာကြောင့်ပြန်ပြီးတော့ဖမ်းဆီးခံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းမြအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကပြောပါတယ်။တ
ာဝတီထောင်မှာကွန်တက်တာကအဲဒီခေါင်းဝန်မြင့်ပေါ့နော်ခေါင်းဝန်မြင့်ကိုဒီဝန်ခံဟိုနေရာ414ပေါ်ရင်လျှောက်တိတိဆိုတော့သူကခံဝင်ထုတ်ခိုင်းတာပေါ့နော် တမင်ရဲ့ချက်ရှိကြီးခံဝင်ထိုးခိုင်းတဲ့ခါကျတော့ခံဝင်မထိုးတဲ့ခါကျတော့သူ့ကမှခံဝင်မထိုးရကောင်းလားဆိုပြီးတော့အဲ့ဒါပြန်ပြီးတော့နော်ခံတဲ့ပြန်တဲ့ပေါ့နော်အဲ့ဒါတော့မှဖွင့်နေဆိုတဲ့ပုံစံမျိုးတူဟုတ်တယ်သူကသူကလည်းရှင်းပြလွှင့်ရစီနေပြီလေကိုလူကအဲ့ဒါလွှင့်ရစီနေတဲ့သူကိုမလွတ်တာပေါ့နော်အဲ့ဒါလွှင့်ငိမ့်တဲ့သူကလွတ်ပြီးပြီတော့ခံဝင်မထိုးလို့ပြန်ဖမ်းလိုက်
ဥအောင်မြင့်ကိုတဘာဝဘေးရနေဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တရားစွဲဆိုထောင်ချခဲ့တာလူရဲ့စီတော်မှာဖြစ်ပါတယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPPB ရဲ့စီရင်ရေးအရအာနာသိန်းကြီးကနေ2024ဇန်နဝါရီ3ရက်အထိဖမ်းဆီးခံထားရသူအကျဉ်းသား2500ကျော်ရှိပြီးတည်တံ့ချမှတ်ခံထားရသူစုစုပေါင်း162ဦးရှိတယ်လို့ဖော်ပြထားပါတယ်။ဖန်စီခံရပြီးတဲ့နောက်ပြန်ပြီးတော့လွတ်မြောက်လာသူဥယေကတော့9800ကျော်ရှိတယ်လို့ဖော်ပြပါဗျ။စစ်ကောင်စီကတော့ AAPPB ရဲ့စီးရင်တွေဟာချဲ့ကားထားတဲ့စီးရင်တွေဖြစ်တယ်လို့ဝေဖန်ထားပါတယ်ရှင်
။ဒါကတော့လွတ်လပ်ရေးနေ့အထိမ်းအမှတ်စစ်ကောင်စီကပြန်ပြီးတော့လွှတ်ပေးလိုက်တဲ့နောက်ဆက်တဲ့အခြေအနေမမျှတစင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကသဲပြည်နယ်တွေကပညာရေးအထူးစီစဉ်သတင်းဆောင်မကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယပိုင်မနီပူးလို့ခေါ်တဲ့ကသဲပြည်နယ်မှာမနစ်တုန်းကဖြစ်ပွားခဲ့တဲ့လူမျိုးရေးအကြမ်းဖက်ပြစ်ပခါကြောင့်စိတ်ဒဏ်ရာရရှိခဲ့ရတဲ့ကလေးငယ်တွေကိုစုစည်းပြီးတော့အစိုးရစာတင်ကျောင်းမှာကျောင်းအိတ်ကျောင်းစာပညာသင်ကြားပေးနေပါတယ်။ဒီကျောင်းရိုက်တာသတင်းကိုအခြေခံပြီးတော့ကိုခင်မောင်စုံမင်းပြောပြပေးပါမယ်
။အိန္ဒိယနိုင်ငံအရှေ့မြောက်ဒေသမှာရှိတဲ့မနီပူးခေါ်ကသဲပြည်နယ်ကလူမျိုးရေးအကြမ်းဖက်ပြစ်ပခါတွေစတင်ဖြစ်ပွားခဲ့တဲ့ဒေသကကလေးငယ်တွေကိုလုံခြုံမှုရှိတဲ့ပြည်내အစိုးရပိုင်ကျောင်းအိတ်ကျောင်းစာစာသင်ကျောင်းတစ်ကျောင်းမှာစုစည်းခုလုံခွင့်ပေးထားပါတယ်။မနီပူကသဲလူမျိုးစုနဲ့ကူကီလူမျိုးစုတို့အကြားအကြမ်းဖက်ပြစ်ပခါတွေကိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ကြရတဲ့အဲ့ဒီကလေးငယ်တွေဟာသူတို့ရဲ့စိတ်ဒဏ်ရာတွေကနေတဖြည်းဖြည်းချင်းသက်သာလာပြီးပုံမှန်အနေအထားကိုရောက်ရှိလာကြပါတယ်။ပြည်내ရဲ့အလဲပိုင်းမှာရှိတဲ့ဘစ်နူပါခရိုင်တောင်ပိုင်းမှာပြီးခဲ့တဲ့နှစ်2023ခုနှစ်မေလ3ရက်နေ့ကလူမျိုးရေးအကြမ်းဖက်ပြစ်ပကတွေစတင်ဖြစ်ပွားခဲ့တဲ့တော်ပေါင်းကျေးရွာအနီးမှာအဲ့ဒီအကြောင်းသိရှိပါတယ်။ပြည်내အစိုးရပိုင်းအဲ့ဒီအကြောင်းမှာပဲကလေးငယ်90လောက်ကိုအစားအစာနဲ့နေရာထိုင်ခင်းပေးပြီးပညာသင်ကြားပေးပါတယ်။ကလေးတွေဟာကျောင်းရောက်စားကစိုးရင်ကျောင်းကြမှုတွေရှိနေကြပြီးအဆအဆမဝင့်မရဲဖြစ်နေကြကတက်ကြွမှုသိမ့်မရှိကြပါဘူး။ဒါပေမဲ့လည်းနောက်ပိုင်းမှာတော့တဖြည်းဖြည်းချင်းပြောင်းလဲလာပြီးကျောင်းသားအချင်းချင်းပေါင်းသင်းပျော်ရွှင်လာကြတယ်လို့ကျောင်းအုပ်ဆရာကြီးရာမေ့ရှ်ကပြောပါတယ်
။ Intervening
အဆပိုင်းကကျွန်တော်တပည့်ကျောင်းသားကျောင်းသူတွေကဆက်ကြောက်စိုးရင်နေကြပြီးတော့စကားနဲ့တလို့သိပ်ပြီးလဲမတွက်လက်ကြပါဘူးအခုတော့သူတို့ကိုကျွန်တော်ကောင်းကောင်းပြန်ပြပြလိုက်တော့အများကြီးတူးတက်ပြီးတော့အရင်လိုမဟုတ်တော့ပါဘူ
းဆက်လက်ပြီးသူအနေနဲ့ဒီကလေးတွေကိုဘက်ဆုံပညာတွေသင်ကြားပေးမှာဖြစ်တယ်လို့လည်းသူကပြောပါတယ်
Even though the students are displaced students who are
ကျွန်တော်ရဲ့ကျောင်းရေးကျောင်းစာဘော်ဒါဆောင်စာသင်ကျောင်းမှာပညာသင်ကြားနေတဲ့ကလေးတွေဟာလူမျိုးရေးပြည်ပကကြောင့်ရှေ့ပြောင်းလာကြသူတွေဖြစ်ကြပေမဲ့သူတို့ကိုအထူးပြုစိုက်ပြီးကျွန်တော်ပြုစုပြုထောင်ပေးမှာပါကျောင်းမှာကာလီကျင်ကအကစားတင်တာမကသူတို့လေးတွေလိုချင်တဲ့ပညာရတိုင်းအသက်မွေးဝမ်းကြောင်းသင်တန်းတိုင်းကိုကျွန်တော်ပေးကြပါတယ်
အဲ့ဒီအကြောင်းကကျောင်းသားတဦးကလည်းသူ့အနေနဲ့ကြိုးစားသင်ယူနေတဲ့အကြောင်းအခုလိုပြောပါတယ်
I want to study and
ကျွန်တော်အနေနဲ့ကျောင်းသင်ကန်းစာစီကံအဆောင်နဲ့ကျောင်းရဲ့နှိမ့်စာတူဝလုပ်ငန်းတွေကိုလေ့လာသင်ယူပါတယ်
။မနီပူခေါ်ကသဲပြည်နယ်မှာဟိန္ဒူကိုးကွယ်တဲ့လူများစုကသဲလူမျိုးတွေနဲ့ခရစ်ယာန်ကိုးကွယ်ကြတဲ့လူနည်းစုကူကီလူမျိုးစုတွေအကြားမနစ်မေလာဇန်းကစတင်ပြီးလူမျိုးရေးပြစ်ပကအကြမ်းဖက်မှုတွေဖြစ်ပွားခဲ့ကာအနည်းဆုံးလူပေါင်း180တေဆုံးခဲ့ပါတယ်။တရားရုံးဆုံးဖြတ်ချက်အရလူနည်းစုကူကီလူမျိုးစုတွေကိုပေးထားတဲ့အထူးအခွင့်အရေးတွေကိုလူများစုကသဲလူမျိုးတွေကလည်းရသင့်ရထိုက်တဲ့ဆိုပြီးတောင်းဆိုရာကနေအကြမ်းဖက်ပြစ်ပကတွေဖြစ်ပွားခဲ့တာပါလူဦးရေ3သန်းကျော်ရှိတဲ့မနီပူခေါ်ကသဲပြည်နယ်မှာကသဲလူမျိုးစုက53ရာခိုင်နှုန်းရှိပြီးစိုက်ပျိုးရေးကောင်းတဲ့မြေပြန့်မှာနေထိုင်ကြကာကူကီလူမျိုးစုက16ရာခိုင်နှုန်းရှိကာတောင်ပေါ်ဒေသမှာအများဆုံးနေထိုင်ကြပါတယ်ခင်ဗျာ
ဒါကတော့ကသဲပြည်နယ်တွေကကလင်းငယ်တွေအတွက်ပညာရေးအထူးအစီအစဉ်ကိုခင်မောင်စိုးမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewingnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီစဉ်ပါရရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American အတန်ရဲ့2024ခုနှစ် January 5ရက်တောက်ကြနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းညဘက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါတူတာဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ရှေတန်းစစ်မြေနေပြင်ကຫນွေဦးတော်လန်ရေးအမျိုးသမီးစစ်သည်များဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်ထားပါတယ်။2022ခုနှစ်စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တော်လှန်တဲ့ຫນွေဦးတော်လန်ရေးလှုပ်ရှားမှုတွေမှာအမျိုးသမီးတွေဟာပုံစံအမျိုးမျိုးနဲ့ကဏ္ဍဆောင်ကပါဝင်ခဲ့ကြပါတယ်။အာဏာသိမ်းမှု3နှစ်နီးပါးမှာပေါ်ပြီးတော့မှအားကောင်းလာတဲ့လက်နက်ကိုင်လှုပ်ရှားမှုတွေမှာလည်းအမျိုးသမီးတွေအများအပြားဆက်လက်ပါဝင်နေကြပါတယ်။သူတို့ဘလို့ယုံကြည်ချက်ခံယူချက်တွေနဲ့အခုလိုမျိုးဆက်ပြီးတော့ပါဝင်နေကြတာပါလေ။ရှေ့တန်းစစ်မြေပြင်ရောက်ຫນွေဦးတော်လန်ရေးအမျိုးသမီးစစ်သည်တချို့ရဲ့အကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုယ်တိုင်လည်းဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူတွေးကဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားတာရှူစားနာဆင်ပါရှင်။There's a path we must choose sometimes. Gotta stand up and fight sometimes. 2021 ຫນွေດໍລານຍີຫາအမျိုးသမီးတွေရဲ့တော်လှန်ရေးလိုတာတုံ့တက်သူတို့ကဖော်ပြရေးသားကြတဲ့အချိန်အမျိုးသမီးတွေရဲ့ပါဝင်မှုအားကောင်းခဲ့ပါတယ်။အာဏာသိမ်းမှုကိုစန့်ကျင်တဲ့လမ်းမထွက်ဆန္ဒပြပွဲတွေမှာအမျိုးသမီးတွေထောင်ထောင်ကြီးရှေ့တန်းကပါဝင်ချီတက်ခဲ့ကြတယ်လို့လက်နဲ့ဆွဲကင်တော်လှန်မှုတွေစတင်ချိန်မှာလည်းအမျိုးသမီးတွေနောက်ကျမကြံရစ်ခဲ့ပါဘူး။အနာသိမှု3နှစ်နီးပါးကာလအတွင်းຫນွေဦးတော်လှန်ရေးလက်နက်ကိုင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေဟာအမျိုးသားတွေနဲ့ဒန်းတူရှေ့တန်းစစ်မြေပြင်မှာပါဝင်လှုပ်ရှားကြတာရှိသလိုဆေးဘက်ဆိုင်ရာစီမံခန့်ခွဲရေးထောက်ပို့စသဖြင့်ကဏ္ဍစုံမှာပါဝင်နေကြဆဲလည်းဖြစ်ပါတယ်ဒီထဲမှာတော့ရင်းမပြေခရိုင်ပလဲမြို့နယ်ပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့မှာလက်ရှိအရာရှိအဖြစ်လက်ရှိတာဝန်ထမ်းနေတဲ့မဲ့ပေတာလည်းပါပါတယ်သူကတော့အာနာသိမ့်မိမကြခင်လပိုင်းအတွင်းမှာပဲလက်နက်ကင်လှုပ်ရှားမှုမှာပါဝင်ခဲ့တဲ့သူပါဆီယနာရှင်ကိုစန့်ကျင်ဖယ်ရှားဖို့မှာလက်နက်ကင်တိုက်ဖို့အထိလိုအပ်လာတဲ့အတွက်ဒီလမ်းကိုရွေးချယ်ခဲ့ရတာဖြစ်တယ်လို့မဲ့ပေတာကပြောပါတယ
်မတရားတာမကြိုက်လို့ပေါ့လက်နက်ကင်ပြီးတော့အနိုင်ကျင့်နေရဘူးမကြည်နဲ့လို့ပေါ့ဗျာအားကြောင့်မလို့ level 2မှဖြစ်မယ်နီးအားကြောင့်ကျွန်တော်တို့လက်နက်ကင်ဖို့စဉ်းစားခဲ့ရပေါ့ဒီတိုင်းတခြားနီးလန်းနဲ့ရနိုင်မယ်ဆိုလည်းတခြားနီးလန်းနဲ့ဆက်သွားမှာပေါ့တခြားရွေးစရာလည်းမရှိတော့လို့ပေါ့အမျိုးသမီးထက်ကိုယ့်ကိုယ်နိုင်ငံသားတယောက်လိုခံယူပြီးတော့လက်နက်ကင်တော်လန်ရေးကိုလက်နက်မပိုင်မနိုင်မှာတခြားလာပြီးဆိုတော့လေလက်နက်ကင်တော်လန်ရေးကိုပါဝင်တာပါကျွန်တော်ခံယူချက်ကတော့ကျွန်တော်တို့နောက်မျိုးဆက်တွေကျွန်တော်တို့လူမျိုးထပ်ပြီးတော့မှမကြုံရစေချင်လို့ပေါ့
လက်နက်ကင်တော်လန်ရေးမှာပါဝင်ဖို့စိတ်ပိုင်းရုပ်ပိုင်းကြံ့ခိုင်အောင်ကြိုးစားရပြီးအမျိုးသမီးဖြစ်တဲ့အတွက်ပိုးပြီးတော့အားဆိုင်ရတယ်လို့လည်းမှတ်ပေးတာကပြောပါတယ်
တော်တော်လေးခက်ပါတယ်ဘာလို့လဲဆိုတော့ငကူကနေကအဲ့လို main clay တွေဆိုလို့ရှိရင်စိတ်ပိုင်းဆိုင်ရာရောရုပ်ပိုင်းဆိုင်ရာရောအားနေတယ်လို့သတ်မှတ်ထားပြီးသားလေတကယ်တမ်းလဲ main clay ရဲ့ယောက်ျားလေးတွေနဲ့ရှင်ပြီးတော့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာကြံ့ခိုင်မှုကြိုးစားရတာတော်တော်လေးပြင်းပြထန်ထန်ကြိုးစားရတယ်ပေါ့သူတို့ထပ်ပို့ပြီးကိုကြိုးစားရတယ်ပေါ့
ဒီလိုခက်ခဲနေဆိုတာတည်တည်နေပဲလက်နက်ကင်တော်လှန်ရေးမှာပါဝင်ဖို့ဆုံးဖြတ်ခဲ့သူနောက်တူကတော့မန္တလေးပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့ကမမိုးမိုးပါမှတ်ပေတာလိုပဲအာဏာသိမ်းစစ်တပ်ရဲ့လုပ်ရက်တွေကိုမကျေနပ်လို့လက်နက်ကင်တော်လှန်ဖို့ဆုံးဖြတ်ခဲ့တာလို့မမိုးမိုးကပြောပါတယ
်လူမတရားမှုရဲ့လူခွင်ရေးပိတ်တာတွေရောပြီးတော့ကိုယ့်လူတွေကိုပြည်သူတွေကိုမဆိုင်မဲဒီလိုမျိုးတပ်ဖြတ်တာတွေရှိလာအဲ့လိုမျိုးတွေကိုအဓိကတော့မခံရင်စိတ်ပေါ်မခံရင်ကျေးဇူးတွေကိုရောက်လာ
မန္တလေးသူဖြစ်တဲ့မမိုးမိုးကတော့သူတကယ်ချင်းတွေလဲမန္တလေးပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့ထဲမှာရှိနေတာကြောင့်တငယ်ချင်းတွေရဲ့အဆက်အသွယ်နဲ့မန္တလေး PDF ထဲကိုဝင်ပစ်ခဲ့တယ်လို့ပြောပြပါရယ်ပြည်သူ့ကာကွယ်ရေးစစ်သည်တယောက်ဖြစ်ဖို့လိုအပ်တဲ့စစ်သည်နှန်းတွေတက်ခရပြည်တဲ့နောက်
လက်ရှိမှာတော့မန္တလေး PDF drone တပ်ဖွဲ့မှာဂျာဝင်ထမ်းဆောင်နေပါတယ်
။တနန်းစင်းပြီးတော့ဆာလုံးကျိုးရင်းစိတ်ထဲမှာပဲရှိတာပါကျွန်တော်။နောက်တော့ဒီ UAB ရဲခေါ်ရဲဆိုတော့ဝင်လိုက်တာ UAB ရဲ့ငကိုကလေးကစိတ်ဝင်စားတာပါ။နောက်တော့အမျိုးသမီးရဲခေါ်ရဲဆိုတော့စင်ပြေသွားတာပါကျွန်တော်တို့
။တော်လိုင်းရင်းရှိဆက်မှာပိုးပြီးခက်ခဲလာနိုင်တယ်ဆိုတာကိုသူတွေးထားတယ်လို့ဒီချက်ပို့ပြီးတော့အားဆိုင်စူးစမ်းသွားမယ်လို့လဲ PDF drone စစ်သည်မမမှုကပြောပါရယ်
တာဂတ်တွေပါကြီးထိရပါကြီးဆိုတော့ဘယ်လိုပြောမလဲနောက်ပိုင်းညထပ်ပြီးတော့ပို့ပြီးတော့လုံးရှင်စိတ်တွေပေါ်လာပေါ့မရှင်ဆိုရင်ကိုအရင်ရင်ခုန်နေရလीအဲ့လိုမျိုးမရှင်တွေပါကြီးတွေမှာထပ်ပြီးတော့ချပြီးတော့ထပ်ပြီးတိကျအောင်လုံးရှင်တာပေါ့ကိုကောင်းအောင်ပဲလုံးရှင်တာ
အခုဆိုရင်မမမှုတို့လိုအမျိုးသမီးစစ်သည်တွေအများအပြား drone တပ်ဖွဲ့တွေမှာပါဝင်နေပြီးဒီအမျိုးသမီးတွေရဲ့အင်အားနဲ့ပဲရန်သူပြစ်မှတ်တွေကိုထိုးနှက်တိုက်ခိုက်သွားမယ်လို့ drone စစ်စီရေးတာဝန်ခံတူဖြစ်တဲ့ကုဆိုးသူရဆောကပြောပါရယ
်အမျိုးသမီးတွေရဲ့အားကိုကျွန်တော်တို့ယုံကြည်တယ်ဒီတော့ဒီအမျိုးသမီးတွေရဲ့အားကိုအသုံးပြုပြီးတော့မှကျွန်တော်တို့ဒီလက်နက်ကင်ဒေါ်လာရေးမှာအသုံးချဖို့ကျွန်တော်တို့စဉ်းစားတဲ့အခါမှာ drone ကနံပါတ်1အနေနဲ့မှာပါဝင်လာပါတယ်အရှိကြည်သူကွယ်ရေးတပ်မတော်မန္တလေးရဲ့drone unit ထဲမှာအမျိုးသမီးစစ်မေတွေကိုဒါကျွန်တော်တို့ခေါ်ပြီးတော့မှအင်တာဗျူးတွေလုပ်တယ်လေ့ကျင့်သင်ကြားမှုတွေကျွန်တော်တို့လုပ်တယ်ဒီလိုမျိုးတွေလုပ်ပြီးတော့မှဒါအမျိုးသမီးတပ်ဖွဲ့ဝင်တွေကိုထည့်ထားခြင်းဖြစ်တယ်အဲ့တော့ဘယ်လိုရည်ရွယ်ချက်နဲ့ထည့်ထားတယ်လဲဘယ်လိုအခန်းကဏ္ဍမှာအသုံးပြုမလဲဆိုရင်တော့ဒီအမျိုးသမီးစစ်မေတွေကိုကျွန်တော်တို့တကယ်စစ်မြေပြင်မှာ drone တွေကိုချွန်းချွန်းကျင်ကျင်နဲ့မောင်းနှင်နိုင်ပြီးတော့မှရန်သူကိုထိုးနှက်တိုက်ခိုက်နိုင်ဖို့ရအတွက်ထိကျွန်တော်တို့ရည်ရွယ်ထားပ
ါလေ့ကျင့်သင်ကြားမှုနဲ့အခွင့်အလမ်းတွေသာရရှိမယ်ဆိုရင်အမျိုးသမီးတွေဟာလည်းအမျိုးသားတွေလိုပဲတန်းတူစွမ်းဆောင်နိုင်တယ်ဆိုတော့ကိုနှွေဦးတော်လာရေးမှာပါဝင်နေကြတဲ့အမျိုးသမီးတွေကတက်တည်ပြနေတာဖြစ်ပါတယ်။ဆရာနာရှင်ကိုအမြင့်ပြည့်ချေမှုန်းသွားဖို့ဆိုတဲ့ပြင်းပြတဲ့ယုံကြည်ချက်ကအမျိုးသမီးအများအပြားကိုလက်နက်ကင်တော်လာရေးအပါအဝင်ဘယ်လိုလှုပ်ရှားမှုအခန်းကဏ္ဍမှာပဲဖြစ်ဖြစ်ကြာရနေရကနေပါဝင်ဖို့အတွက်တွန်းအားဖြစ်နေတာပါ။မိသားစုနဲ့အဝေးမှာအခက်အခဲဒုက္ခတွေကြောင့်ဘယ်လိုပဲရုန်းကန်လှုပ်ရှားရပါစေအဝွင့်နဲ့အိမ်ပြန်ရဖို့ဆိုတဲ့မျှော်လင့်ချက်ကသူ့အတွက်ရှေ့ဆက်ဖို့ခွန်အားဖြစ်စေတယ်လို့မမမကပြောပါတယ်
။တခါလေကြရင်တော့အိမ်ကိုလွမ်းနိုင်ပါသေးရှိရပါဒါပေမဲ့တင်နန်းမှာကျတော့ပို့ပြီးတော့တတိရတယ်။တင်နန်းမှာကျတော့အဲ့လိုမျိုးအမျိုးမျိုးဒုက္ခမျိုးစုံရှိရဆိုတော့အိမ်ကိုပို့လွမ်းနေဒါပေမဲ့တခုရှိတာဖုန်းဆက်ဖြစ်တိုင်းအမေကပြောတာငါ3ဒေါ်လာရေးပြီးမှပြန်လာအမေတို့ကောင်အဆင်ပြေတယ်အဲ့စကားတစ်ခုနဲ့အဆင်ပြေပါကျွန်တော်
။တခါတည်းရန်စိတ်ထဲကြရတဲ့အချိန်တွေရှိပေမဲ့လို့ယုံကြည်ချက်နဲ့အကောင်းဆုံးဖြစ်အောင်တည်ဆောက်ရတယ်လို့ကီနီဒေတာဒီမော့ဆိုစစ်တပ်ဖွဲ့မှတာဝန်ထမ်းနေတဲ့မက်ကယ်ရိုလိုင်းခိုင်လင်းကလည်းပြောပါရယ်
။ဆရာကြလားဆိုတော့ခါလေဒီရဲဘော်ကမကင်နိုင်ဆရာကြမိတယ်။ဒါပေမဲ့ဟိုမင်းဆရာကြနေမိလို့မရဘူးနော်။အကဲဒီလူနာရောဒီတကြာမကင်နိုင်ခဲ့ရဲ့ဟိုဘာတွေလိုအပ်တဲ့ဘာတွေလိုအပ်ရတော့အဲ့မှာလူနာကဘာတွေလိုအပ်လဲဆိုတာအဲ့ပြန်သွန်တက်ပြီးတော့နောက်တစ်ကြိမ်နောက်လူနာကိုပူကောက်ပြန်လောက်ပြီးတော့ပါနော
်အသက်18နှစ်သာရှိသေးတဲ့မက်ကယ်ရိုလိုင်းခိုင်လင်းအတွက်အာနာသိမ့်မှုကြောင့်လူငယ်ဘဝရှင်တန်မှုတက်လန့်တွေရိုက်ချိုးဖျက်ဆီးခံခဲ့ရပြီမဲ့လို့ဆရာနာရှင်စနစ်အမြင့်ပြက်ပြီးတနေ့ဒီမိုကရေစီရလာမယ်ဆိုရင်သူလျှောက်ခဲ့ရတဲ့လမ်းအတွက်ကျေနပ်ပါတယ်လို့မက်ကယ်ရိုလိုင်းခိုင်လင်းကပြောပါတယ်
လို့ဆုလို့ရရတဲ့ဆိုပြီးမဲ့လည်းနောက်တစ်ချိန်မှာလို့ချင်တဲ့ဒီဒီမိုကရေစီပေါ့နော်ဒီလိုအကြေရခဲ့မယ်ဆိုရင်ဒီဆုလို့ရတာကိုကျင်နာပါတယ
်လူဦးတော်လည်းလက်နက်ကင်လှုပ်ရှားမှုမှာပါဝင်နေကြတဲ့လူငယ်အမျိုးသမီးတွေကတော့လက်နက်ကင်လမ်းစဉ်ကိုသဘောကျလို့ဆိုရတဲ့ဆရာနာရှင်ကိုဖယ်ရှားဖို့မှာဒီနည်းကလက်တော်မှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်နေတယ်ဆိုတဲ့ယုံကြည်ချက်နဲ့ပါဝင်နေကြတာများပါတယ်ဖြစ်နိုင်ရင်တော့ဘယ်သူကမှလက်နက်မကင်ချင်ကြသလိုလက်နက်ကင်စစ်ပွဲတွေကြရှိမှာကိုလည်းမလိုလားကြပါဘူးမဲ့ပေတာကလည်းအခုလိုပြောပါတယ
်ရေရှည်စစ်ပွဲစဉ်တဲ့တဖြင့်အကျိုးဖြစ်တဲ့ထွန်းတည်ဆိုတာမရှိဆိုပြီးတော့စွန်စုကပြောထားရပါတော့နော်အဲ့တော့ကျွန်တော်ကစစ်ပွဲရရေရှည်ကြီးတော့မဖြစ်စေချင်ဘူးပေါ့ကျွန်တော်အနေနဲ့ကတော့အနည်းဆုံး3နှစ်5အများဆုံး5နှစ်ဆိုပြီးတော့တာဝန်ထမ်းဆောင်မယ်လို့ရည်မှန်းထားပါတယ်ဒါမဲ့အခုကအဲ့လောက်တော့မကြာလောက်တော့ထင်ပါတယ်
ဒါပေမဲ့ဒီလိုမကြဘူးဆိုတာကတော့ဥဆောင်မှုနေရာယူထားတဲ့ဇူရီရောလိုက်ပါဆောင်ရွက်သူတွေရောအားလုံးကစေတနာမှန်လုပ်ရမှန်ဖို့အရေးကြီးတယ်လို့ပြည်သူအားလုံးရဲ့ပူးပေါင်းပါဝင်ပတ်ပို့မှုတွေကလည်းအခရာကျလာပါတယ်။မဘီတာကတော့2024ခုနှစ်မှာပြည်သူအကျိုးပို့ကြည့်တဲ့သူတွေပိုးပြီးများလာဖို့မျှော်လင့်တယ်လို့ပြောပါတယ
်။ကျွန်တော်အနေနဲ့ကတော့စထွက်လာတော့ထက်ဆိုင်တော့ပိုးနီးလာပြီလို့တော့ထင်တာပေါ့နော်။ဒါပေမဲ့ ကျွန်တော်ကစကားကိုရှင်းလဲလျှောက်တာပြားလဲဆွဲတာအဲ့လိုမျိုးတိတ်ပြီးမပြောတတ်ဘူးဗျဒါမဲ့ကျွန်တော်အမြင်ကတော့ပေါ့နော်2024မှာတော်လန်ရေးပေါ့စေတနာမှန်တဲ့လူတွေကိုအကျိုးထက်ပြည်သူအကျိုးပို့ပြီးကြည့်ရတဲ့လူတွေတကယ်အလုပ်လုပ်တဲ့လူတွေပို့ပြီးများလာတယ်ဆိုလို့ရှိရင်2024မှာပဲဒါကြီးကပြီးဆုံးသွားလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
အမျိုးသမီးတွေအပါအဝင်လူကြီးလူငယ်အရွယ်ဆုံးအလွားဆုံးကပြည်သူအများပါဝင်ခဲ့ကြတဲ့ဆရာနာရှင်စန့်ကြီးလှုပ်ရှားမှုတွေဟာအခုဆိုရင်သုံးနှစ်နီးပါးရှိလာခဲ့ပါပြီ။နိုင်ငံတော်လက်နက်ကိုင်လှုပ်ရှားမှုတွေပုံမှုအားကောင်းလာနေတယ်လို့ဒီလှုပ်ရှားမှုတွေမှာအမျိုးသမီးတွေကလည်းကြာရနေရကနေပါဝင်နေကြဆဲဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းလဲလှုပ်ရှားမှုတိုင်းမှာအမျိုးသမီးတွေရှေ့တန်းကပါဝင်ခဲ့တာကတော့အခုຫນွေဦးဒေါ်လာရေးမှမမဟုတ်ပါဘူး။ကိုလိုနီစန့်ကြီးရေးလွတ်လပ်ရေးနဲ့ဆရာနာရှင်အဆက်ဆက်ဆန့်ကျင်တော်လှန်မှုတွေမှာအမျိုးသမီးတွေရှေ့တန်းကတရတအားပါဝင်ခဲ့တဲ့သမိုင်းသာရကတွေရှိပါတယ်။တိုင်းပြည်အင်အားကိုဖော်ပြကြတဲ့အခါလူကြီးတွေတဝက်လောက်ကိုကိုစားပြုတဲ့အမျိုးသမီးတွေရဲ့အင်အားကိုချန်လက်ထားလို့မရတယ်လို့ပဲဒီအမျိုးသမီးတွေရဲ့ပါဝင်မှုနဲ့အရေးပေါ်မှုကိုလည်းလက်တွေ့ကျကျနေရာပေးအသိမှတ်ပြုဖို့အရေးကြီးလာတယ်။ဆိုတော့ကိုတင်ပြရင်ဒီသတင်းပဲအမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်။ကျွန်မခင်ဗျချွေးပါရှင်။
စစ်မြေပြင်ကຫນွေဦးတော်လှန်ရေးအမျိုးသမီးစစ်သည်များဆိုတဲ့ခေါင်းစဉ်နဲ့မက်ခင်ဖြူထွေးစူးစီးတင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။သိပ္ပံနဲ့နည်းပညာကဏ္ဍအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတော့သုတဆုံလေးအမေရိကန်တခွင်အစည်းအဝေးကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမဲ့ရဲ့သုတဆုံလေးအမေရိကန်တခွင်အစည်းအဝေးမှာတော့လမ်းဘေးစာအုပ်စဉ်၊နောက်အမေရိကန်အနုပညာရှင်အမြဲတမ်းအသင်းဝင်ဖြစ်လာတဲ့ကမောရီယာဂီတပညာရှင်လူ9ယောက်ပဲနေထိုင်တဲ့ KF မြို့လေးအကြောင်းစာရာတွေကိုကိုအောင်ကစူးစီးတင်ပြပေးထားပါဗျာ
။အသက်9နှစ်အရွယ် Avery ဟာသတင်းပတ်တိုင်းစာကြည့်လိုက်ကိုသူ့အမေနဲ့အတူသွားပြီးမဖက်ရသေးတဲ့စာအုပ်တစ်တွေကိုရှာဖွေပါတယ်။တကယ်လို့သူ့အမေမအားရင်တော့အိမ်နားက Little Free Library စာအုပ်စင်လေးတွေမှာသွားရှာပြီးဖတ်ပါတယ်
။ They help you.
စာဖတ်တော့ဘူးသူတရရလေငွေတွေမှာခြေတော့မရှိဘူးတချို့ငွေတွေမှာခြူတန်လိုထွက်တဲ့အမည်ရှိတယ်တချို့ငွေတွေကသူတို့ကိုအန္တရာယ်ပြုမဲ့အခြားတရိတ်ဆန်ရဲ့မျက်စိထဲကိုအစိတ်တွေလှမ်းမှုထဲနိုင်ပါလေ
Little Free Library အဖွဲ့ဟာစာဖတ်ပြအောင်အားပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးစာအုပ်တွေပြန်လည်ငှားလို့ရအောင်စာအုပ်စင်လေးတွေစောက်ပြီးထားပါတယ်စာအုပ်စင်ကြီးကျေမှုထွန်းကားလာတဲ့အမျှတချို့တွေကလည်းတနိုင်တစ်ပိုင်းစောက်လို့လူတန်းလာကြပါတယ်
I had seen Little Free Library.
Little Free Library စာအုပ်စင်တွေကိုဒီနေရာတစ်ဝိုက်မှာတွေ့နေရတာကြားပါပြီ။ကိုယ်ဝင်ဝင်ချင်းမှာစာအုပ်တွေငားရတာမျိုးကိုအရင်ကြိုက်ပါတယ်။စာကြည့်တိုက်တွေရှိပေမဲ့အိမ်နားမှာလမ်းလျှောက်ယုံလေးနဲ့ကိုဖတ်ချင်တဲ့စာအုပ်ဖတ်ရတာအပြန်အလှန်ငားဖတ်ရတာအရင်ကိုပျော်စရာကောင်းပါတယ်
။ဒီစာအုပ်စင်ကိုလွန်ခဲ့တဲ့9နှစ်လောက်ကတည်းကသူစောက်လုပ်ခဲ့တာပါ။စာအုပ်အလွယ်တကူငားရန်ပတ်ရှုလို့ရတာကြောင့်လဲလူရန်သူတွေပေါ်ပါတယ်။စာအုပ်စင်မှာဆိုရင်စာအုပ်တွေအမြဲပြည့်နေတယ်လို့တချို့ဆိုရင်လည်းသူ့အိမ်ထိလာပြီးတော့စာအုပ်တွေလူကြပါတယ်
။ A neighbor from a couple of
လမ်းနလန်းချာကအလူရှင်မိသားစုဆိုရင်သူ့ကလေးမွေးနေ့ပါတီအတွက်တခြားကလေးတွေနဲ့အတူစာအုပ်လာလို့ချင်ပါတယ်လို့ပြောပါတယ်။သူတို့ကကော့စတူးမ်ပါတီလာကြတာဆိုတော့ပုံစံမျိုးစုံဝတ်စားပြီးစာအုပ်စင်လေးမှာစာအုပ်တွေလာလူကြတာပျော်စရာကောင်းပါတယ်
။ဆယ်နှစ်အတွင်း Little Free Library အဖွဲ့အနေနဲ့နိုင်ငံပေါင်း85နိုင်ငံမှာစာအုပ်စင်လေးတွေစောက်လို့လူရန်နိုင်ခဲ့ပါတယ်။ကျောင်းတစ်ကျောင်းမှာဆိုရင် main click ကင်းတော့အတင်းကလည်းစာအုပ်စင်တစ်ခုလှူဒန်းထားပါတယ
် readers become leaders
စာဖတ်သူတွေဟာခေါင်းဆောင်တွေဖြစ်လာကြပါတယ် main click ကင်းတော့အတင်းဆိုတာကလည်းခေါင်းဆောင်တွေဖြစ်လာအောင်သင်ကြားလေ့ကျင့်ပေးတဲ့အဖွဲ့အစည်းဖြစ်ပါတယ
်အသက်အရွယ်မရွေးကြားမမရွေးစာဖတ်ရင်းနဲ့ဒီစာအုပ်စင်လေးတွေကစာရီဖတ်ကြားရင်မေတ္တာတရားဝင်ငှနိုင်ကြဖို့လေသူတို့ကမျှော်လင့်ထားတာပါခင်ဗျာ
Cambodian American guitar sasso Chinnery Ong ကို American Academy of Arts and Letters အဖွဲ့ကြီးရဲ့ရာသက်ပံအဖွဲ့ဝင်အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့ပါတယ်။အဖွဲ့ဝင်ဖြစ်လာမဲ့အသက်89နှစ်အရွယ် Ong ကိုသူ့ရဲ့ထူးခြားတဲ့ guitar ဖန်တီးနိုင်မှုကြောင့်အဖွဲ့ဝင်အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့တာပါ။ရိုးရာယဉ်ကျေးမှုအမွေကိုထင်းသိမ်းနိုင်ခဲ့တာကနေအခုလိုအသိမှတ်ပြုခံရတာဖြစ်ကြောင်းသူကပြောပါရတယ်
။ It's the Khmer culture.
ခမာရည်ကျေးမှုကြောင့်ပါ။လေကွန်းတွေတဲ့သင်ကြားလေးလာခဲ့တာတွေကိုနှလုံးသားကနေပြီးတော့ပြန်ပြောင်းပြောကြခဲ့တာပါ။ Cambodian တယောက်ပါလို့ပြောတာသိကုန်ပြီပါတယ်။
1964ခုနှစ်ကအမေရိကမှာ clarinet လေမုန်ကရိယာကိုလေ့လာဖို့ အုံငါပညာတော်သင်ဆုရရှိခဲ့ပြီးတော့1994ခုနှစ်မှာတော့ကိုလံဘီယာတက်သူကနေဂီတအနုပညာနဲ့ပတ်သက်တဲ့ဒေါက်တာဘွဲ့ရရှိခဲ့ပါတယ်။အရှေ့တိုင်းအနုပညာကိုအနောက်တိုင်းကန်ဝင်ဂီတနဲ့ပေါင်းစပ်နိုင်ခဲ့တဲ့ဆိုပြီးတော့လဲသူ့ဖန်တီးမှုအပေါ်အသိမှတ်ပြုထားကြတာပါ
In spirit my music
ကျွန်တော်ရဲ့ဝိညာဉ်ဂီတဟာကမ္ဘောဒီးယားယဉ်ကျေးမှုကနေဆင်းသက်လာတာပါအဲ့ဒီနောက်ခံအကြောင်းတရားမရှိဘဲနဲ့ဂီတဖန်ဆင်းမှုဆိုတာမဖြစ်နိုင်ပါဘူ
းမိနစ်20ကြာ inner voices ဆိုတဲ့တန်းစုံတီးဝိုင်းနဲ့တီးရတဲ့ဂီတဖန်တီးမှုအတွက်သူဆုရရှိခဲ့တာပါ1989ခုနှစ်တုန်းကလည်း Grammy ဆုရရှိခဲ့ပါသေးတယ်အိမ်မက်မက်ရာကနေယဉ်ကျေးမှုတွေကိုဂီတနဲ့ပေါင်းဆက်ဆူဆီးဖို့သူကကြိုးပမ်းခဲ့တာလို့ဆိုရတယ
် In the dreamI thought
ဒီကူကူတက်ဖို့ဖိတ်ကြားခါရဲဆိုတော့အိမ်မက်မက်ပါတယ်ကမ္ဘောဒီးယားမျိုးသမီးငယ်တယောက်တေချောင်းကြံမှုဆုံးဖြတ်တဲ့အကြောင်းသူရေးတဲ့စာကိုဖတ်နေတာကြားရပါတယ်ပြီးတော့သူကအဲ့ဒီစာကိုသူ့မိဘတွေကိုပေးပြီးတော့တချင်းဆက်ဖို့နဲ့အဲ့ဒီတချင်းကိုသူ့ရဲ့စာပနာမှာဖွင့်ဖို့ဆိုတာမျိုးပါ
အခုခါမှာတော့အုံးဟာကယ်လီဖိုးနီးယားတက်ကသူဆန်နီယေဂိုမှာဂီတပါမောက္ခတူအဖြစ်စာတင်ကြားပို့ချနေပြီးကမ္ဘောဒီးယားရိုးရာကိုလည်းခင်းနဲ့အညီဆန်းသစ်ပြီးတော့မပြောက်ပြက်အောင်ထိန်းသိမ်းနေပါတယ်ခင်ဗျာTF မြို့ကလေးဟာလွင်မြင်ကျဲတဲ့စိုက်ခင်းတွေပတ်လည်ဝိုင်းနေတဲ့မြို့ကလေးပါတချိန်ကဆီရခဲ့တဲ့မြို့ကလေးမှာအခုအခါမှာတော့လူ9ယောက်သာနေထိုင်ပါတော့တယ်လွန်ခဲ့တဲ့250ရုံးကနွေရာသီဆိုရင်အဖွားနေထိုင်ရမြို့ကလေးကိုအလယ်လာလေးရှိတဲ့ Divine Harrison က
Small town community that everybody knew everybody.
ဒီမှာနေကြတဲ့လူငယ်ငယ်လေးဆိုတော့တရားနဲ့တရားအားလုံးသိကြပြီးအပြန်အလှန်ကူညီကြပါတယ်။အင်္ဂလိပ်လိုမပြောတတ်တဲ့လူတွေလည်းရှိတော့သူတို့ဘာပြောလဲဆိုတော့နားလည်အောင်လည်းကြိုးစားပါတယ်
။ Antonia Christina Vogovirou ဟာဒီမျိုးလေးကိုတည်ထောင်ခဲ့တယ်လို့ယူဆထားကြပါတယ်။သူတို့နှစ်ဦးနဲ့အတူလူဒါဇင်အချို့ဟာဘာသာရေးဖိနှိပ်မှုကြောင့်ယူကရိန်းကနေထွက်ပြေးလာခဲ့ကြတာပါ။ယူကရိန်းနိုင်ငံမျိုးတော် Kiev နာမည်ကိုအစွဲပြုပြီးတော့ယူကရိန်းຫນွေဝါတွေကဒီမျိုးကလေးကို Kiev လို့နာမည်ပေးခဲ့တာလည်းဖြစ်ပါတယ်။Kiev မှာလက်ရှိနေထိုင်သူ Audrey Voloshenko ဟာသူ့ဘဝတလျှောက်လုံးဒီမြို့မှာပဲနေထိုင်ခဲ့တာပါ။ဒါပေမဲ့သူ့မိသားစုနာမည်ဟာ Ukraine တွေနာမည်ဖြစ်နေတာကလွဲလို့သူ့ဘိုးဘွားအစဉ်ဆက်ဒီမြို့ကိုဘယ်လိုရောက်လာလဲဆိုတာကိုတော့သိမသိပါဘူး
။ My mom is a Russian, I mean a German and my dad's a Russian. And
အမေကဂျာမန်မှာအဖေကရုရှားလား Ukraine လားတခုခုဖြစ်ပါလိမ့်မယ်။
လူငယ်တဲ့250လောက်တုန်းကတော့ Kiev မှာလူပေါင်း300လောက်နေထိုင်ကြပါတယ်။တချို့တွေကလည်း Russia Empire တွေကနေထွက်ပြေးပြီးတော့ဒီမှာလာအခြေချကြပါတယ်
။ My father came from Germany.
အဖေကဂျာမနီကပါ။သူ့အဖေက Russia Odessa ကိုသွားမဲ့တင်းမောနဲ့ပါသွားပြီး1902ခုနှစ်မှာဒီကိုရောက်လာပါတယ်။1905မှာမင်းနေရာတချို့သူရခဲ့ပါတယ်
။ Kiev မှာနေထိုင်သူအများစုကစိုက်ပျိုးရေးသမားတွေပါ။အဲ့ဒီမှာဖျားကြောင်း Church တွေလည်းရှိတယ်လို့ကျောင်းနဲ့ကျောင်းလည်းရှိပါတယ်ယထာဘူရာယုံရှိပြီးရင်းနှီးမြှုပ်ဆက်ကောင်းမြေတားဟာ KF မှာရေးဖြစ်ပြီးမှပြန်ထွက်လို့ရှိတာကြောင့်ရေးဖြစ်တဲ့မြို့ကလေး Tank Town လို့လည်းခေါ်ကြပါတယ်အခုခါမှာတော့ရင်းနှီးမြှုပ်ဆက်ကောင်းတွေလည်းမတုံ့တော့ကြောင့်ယထာဟာ KF မှာရပ်ဖို့မလိုတော့သလိုကလေးတွေ Russian German စာသင်တဲ့ကျောင်းလည်းပြေးလိုက်ပြီးတဲ့နောက်ဒီမြို့မှာနေထိုင်တဲ့လူကြီးနှုံလဲတဖြည်းဖြည်းကျဆင်းလာပါတယ
် Well the reason why they call it ghost town is because
မြို့ပြည့်ကြီးလို့ခေါ်ရတဲ့အကြောင်းရင်းကတော့စားတောက်ဆိုင်ဓာတ်ဆီဆိုင်ဘားနဲ့တခြားစီးပွားရေးလုပ်ငန်းဘာမှမရှိလို့ပါ
အခုခါမှာတော့လွန်ခဲ့တဲ့နှစ်တည်းကမြို့ကလေးစီကားခဲ့ခြင်းကအမြဲဖွင့်လှစ်ထားခဲ့တဲ့ Church ဖခင်ကျောင်းတစ်ကျောင်းသာ KF မြို့ကလေးမှာအရင်တိုင်းကျန်နေပါတော့တယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့တုဒ္ဒဆောင်လေးအမေရိကန်တစ်ခွေစီစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့မရှိမဖြစ်စားများဆိုတဲ့ကောင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။ဓာတုဗေဒမှာအဓိကဆန့်ကျင်ဘက်တွေဖြစ်တဲ့အန်ရဲ့ကြီးလာတဲ့ acid နဲ့ base debt နှစ်မျိုးပေါင်းနေဆိုရင်လူသားတွေအတွက်မရှိမဖြစ်လိုအပ်တဲ့အသုံးဝင်လာတဲ့စားတွေကိုရရှိပါရစေ။အဲ့ဒီစားတွေထဲမှာ sodium chloride အိမ်သုံးစားအပြင်ဆက်ပြာမဂနီဆီယမ်ဆာဖိတ်စာခာအမ်မိုနီယံကလိုရိုက်လိုဇဝတ်တာတွေလည်းပါပါတယ်လို့ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ်ဒေါက်ခင်မျိုးသက်ကဒေါက်တာခင်မောင်ညိုကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့သိပ္ပံနဲ့နည်းပညာခန္ဓာမှာတင်ဆက်ထားတာရှုစားနာဆင်ပါရှင်
ဓာတုဗေဒမှာပေါ့နော်ဆန့်ကျင်ဘက်တွေပေါင်းဆက်ပြီးတော့ဖြစ်လာတဲ့ထူးထူးခြားခြားလေးဖြစ်လာတဲ့အကြောင်းမျိုးဆရာဒီဘက်တော့ပြောပြပေးမယ
်ဓာတုဗေဒမှာတော့ဆ
ှညီဘက်တွေအများကြီးရှိတယ်။အဲ့ထဲမှာ asset နဲ့ base ဆိုတာအမှန်တန်အရေးကြီးတဲ့ဆန့်ညီဘက်ပဲ။ဒီဆန့်ညီဘက်နှစ်ခုပေါင်းရင်အကျိုးပြုတဲ့ပစ္စည်းတွေရတယ်။ asset ကလည်းလူတွေဒုက္ခပေးနိုင်သလို base ကလည်းဒုက္ခပေးနိုင်။သို့တော့စားကလူတွေအများဆုံးအသုံးပြုတဲ့ပစ္စည်းဖြစ်တယ်။ကျွန်တော်အရင်ဘက်က sodium hydroxide hydrochloric acid base နဲ့ acid နဲ့ပေါင်းတော့sodium chloride ဆိုရဲအဲ့ဒါကတော့အိမ်သုံးစားဖြစ်တယ်သူ့ကိုနီးအမျိုးမျိုးနဲ့သုံးရတယ်ဒါပေမဲ့ ammonia ဆိုရဲ base ပေါ့ ammonia hydroxide HCl နဲ့ပေါင်းတော့ ammonium chloride ဖြစ်လာပြန်တယ်အဲ့ဒါဇဝတ်သားဖြစ်ဒီစားကိုထုတ်တဲ့ချိန်မှာလဲမန်နီဆီယမ်နဲ့ပေါင်းစပ်တယ်နော်မန်နီဆီယမ် hydroxide ပေါ့ base ပေါ့အဲ့ဒီဟာနဲ့ပေါင်းစပ်တယ်sulfuric acid ပုံစံမျိုးနဲ့ရတဲ့ magnesium sulfate တို့ကလည်းစားဖြစ်တယ်အရေးကြီးတာလူတွေအများဆုံးသုံးတဲ့စားအနေနဲ့နောက်တစ်ခုကတော့ဆက်ပြာပါပဲဆက်ပြာစားတစ်မျိုးဖြစ်တယ
်ဒီစားနဲ့ပတ်သက်ပြီးတော့ပေါ့နော်စားပုံစံမျိုးမျိုးနဲ့ရှိတယ်ဆိုတော့ဒီစားတဲ့ဟာပထမဆုံးဆက်ပြာအကြောင်းကိုဆက်ပြောပြပ
ါဆက်ပြာက acid နဲ့ base နဲ့တက်ပြီးတယ်ရတဲ့ပစ္စည်းဟာစားပဲလို့ကျွန်တော်ပြောနေတယ်သူ acid က fatty acid လို့ခေါ်ရဲ C တွေပါပဲစားသုံးစီလည်း fatty acid တွေပါပဲ esterase လို့ချက်စုစီကလည်း fatty acid ပဲအဲ့လိုပဲ what တို့နွားလို့ဇီကနေရတဲ့ acid တွေကလည်း fatty acid အဲ့ acid တွေကအမှန်တမ်းအားပြော့တဲ့ acid ဖြစ်တဲ့အတွက်လူတွေဒီတိုင်းစားသုံးလို့ရတယ် sodium hydroxide လိုမျိုး base နဲ့ WC လိုက်တဲ့အခါမှာဆက်ပြာရပါစီအမျိုးစားပေါ်တည်တော့ဆက်ပြာအမျိုးစားတဲ့အများကြီးပြောင်းတယ်။ကဘာဦးအစမှာဆက်ပြာနဲ့ပတ်သက်ပြီးတော့တွင်းနေတောင်နေကြားထဲမှာရှိတဲ့ရေတွေထဲမှာစားရဲ့ရေရဲ့တပ်ပြူတာပေါ့လေအဲ့ဒီအချိန်မှာဆိုတဲ့ hydroxide တွေအဲ့ဒီရေကနေထဲမှာဖြစ်တယ်။ carbon dioxide ကလည်းလေထုထဲမှာအများကြီးရှိတော့ sodium hydroxide က carbon dioxide ကိုဖမ်းပြီးတော့ sodium carbonate sodium hydrogen carbonate တွေဖြစ်လာအထူးအဖြစ်ဆိုဒီယမ်ဘိုင်ကာဗိုနိတ်ကိုခေါ်တဲ့ဒီစားဆော်လာတွေအများကြီးဖြစ်တယ်။ဒီကခန်းခန်းခန်းတော့ဒီမှာစားတွေကျန်နေတယ်။အဲ့ဒီဆိုဒီယမ်ဟိုက်ဒရိုဂျင်ကာဗိုနိတ်ဆိုဒီယမ်ကာဗိုနိတ်အဲ့ဒီအယောပေါ့ဆိုဒီယမ်ကလိုရိုက်လည်းပါပေါ့အယောတွေကအဲ့မှာကျန်တော့လူတွေကအဲ့ဒါဟာကိုအဖြူရောအပုံလေးတွေဖြစ်ပြီးကျန်ခဲ့တာလို့ကစားပုံလေးတွေဆိုတော့မြန်မာတွေကတော့ဒါကိုသဲဆက်ပြားလို့ခေါ်ပါတယ်။ရခိုင်တွေကတော့ดาวต้งเนี่ยคําซ้าบုံซ้าบုံนี่ดิต้งเลยสรว่าซ้าบုံเนี่ยสะบုံสะบုံโตรัวตะบုံรู้ขอจ้ะตัวรัวอเสอมันขอล่ะว่าโซลาร์แอชบ่เลยจารย์รู้ดิตะမျိုးนี้ตะမျိုးပြောเองเนาะไอ้กองเนี่ยอมตะมาโอช่อเลยซีจ้อเลยเนี่ยอะต้องปิยาลวยสีเนี่ยย้อไล่ได้สีตะမျိုးๆเลยย้อล่ะบ่สีเวนาเย็นจันแบบก็เลยไอ้เบ็ดมาเนี่ยตลอดป้อတော့သူတို့ဒီမှာပေါ်တဲ့စီတွေနဲ့ရောပြီးတော့အကြာကြီးကြိုချက်လိုက်ရင်အပူချိန်နေနေမှာဆိုဆက်ပြရတယ်။အဲ့စဲဆက်ပြကအမနာနာမည်ကြီးတဲ့မြင်းကြံကထွက်ကုန်ဖြစ်လာတယ်။အောင်စုခစက်ရုံကနေထုတ်ပြီးတော့လှုပ်ခဲ့ကြတယ်။ကျွန်တော်တို့ဘုံမှာပြီမှာတော့ဒီ Unilever ထုတ်တဲ့ Carbolic ဆက်ပြက Carbolic ဆိုတဲ့ Phenol တွေပါတယ
်။ဆရာဒီဆက်ပြပြီးတော့ပေါ့နော်ဒီနောက်စားတဲ့မျိုးပေါ့စားတဲ့မျိုးကဆရာဟိုဇဝက်တာအကြောင်းပြောပြပေးပါ
ဇဝတ်တာ ammonium chloride ပေါ့ဇဝတ်တာဘယ်မှာသုံးလဲဆိုရင်ရက်စားတွေမှာထည့်သုံးတယ် ammonium chloride NH4Cl က NH3 နဲ့ HCl ဆိုတော့ပေါ့လေ ammonium chloride စားဖြစ်တယ်အဲ့ဒီစားကိုရက်စားတွေမှာစားရင်တော့အစာကြီးတော့ပေါ့ဘာကြောင့်လဲဆိုရင်သူကဘိုက်ထက် pH ကိုထိန်းပေးတယ်သူက buffer နော်အနေနဲ့အသုံးပြုလို့ရတဲ့အတွက် pH ကိုထိန်းပြီးတော့ရက်စားလေးရက်လိုက်ရင်တော့တော့တခါတလေဆေးအောင်မလို့ခေါ်ရမလို့ဗိုက်နာပြောက်သွားတယ်။နောက်စားတစ်မျိုးရှိတယ်။အဲ့ဒါကတော့ sodium nitrate ဖြစ်တယ်။ sodium hydroxide နဲ့ nitric acid နဲ့တပ်ပေါင်းလိုက်ရင် sodium nitrate ဆိုတာအဲ့ဒါကိုကျွန်တော်ပုံမှန်ရန်စိမ့်လို့ခေါ်တယ်။ရန်စိမ့်ကဝတ်မှုကြောင်းလို့ဘာလို့လဲသုံးတယ်။သူ့ကိုနောက်ပိုင်းကျတော့တိုင်းပြည်တော်တော်များများရန်စိမ့်ကိုပိတ်လိုက်တယ်။ဒါပေမဲ့ပုံမှန်ပြသုံးလို့မရန်စိမ့်ကတော့အခြားနေရာမှာလည်းတော်တော်လေးကိုသုံးကြပါ
စားထဲမှာဆက်ပြအကြောင်းလေးပြောသွားပြီနောက်ပြီးတော့ဒီဇဝက်တာအကြောင်းလေးပြောသွားတယ်နောက်ခါအကြောင်းပြောပြပေးပါဦးနော်စားတဲ့မျိုး
ကိုဆက်ခါကျွန်တော်တို့က ဒီဆိုရီယန်ကိုရိုက်ကတော့အကုန်လုံးအသုံးဝင်တဲ့ပစ္စည်းတွေဆိုရီယန်ကိုရိုက်ကိုကျွန်တော်တို့နေလားစားနေတဲ့ထုတ်တယ်။ကွင်းထဲမှာဖြန့်ထားတယ်ဖြန့်ထားတယ်တဖြည်းဖြည်းဖြည်းနဲ့ဒီ concentrate ဖြစ်တဲ့အကြီးကခရစ်စက်ကျလာကျလာရင်ကျွန်တော်တို့ရေတွေဖယ်တော့အပုံလေးထားလိုက်ရင်ကျွန်တော်တို့စားတယ်ကောင်းကောင်းရပါတယ်ဒါပေမဲ့အဲ့ဒီမှာကျန်တဲ့အကြီးကကျွန်တော်ဘစ်တန်လို့ခေါ်တယ်ဘစ်တန်ကဟောလေခါတော့ခေါ်တယ်အဲ့ခါတဲ့ပစ္စည်းကမဂနီဆီယမ်ဆာဖိတ်တွေဖြစ်ပါတယ်မဂနီဆီယမ်ဟိုက်ဒရိုက်ဆိုက်တွေပါတော့အဲ့ထွက်လာတဲ့အကြီးကိုကျွန်တော်တို့ကပြန်ချက်ရင်မဂနီဆီယမ်ဆာဖိတ်တွေစကားတွေအများကြီးရတယ်အဲ့စကားကအမရတံမိုးရှိတယ်ဘဲမုန်းလို့ဆေးဒီမှာတုံးတယ်တော့လောအပင်ဒီမှာမြေဩဇာအနေနဲ့ဥသဆေးတွေအနေနဲ့လည်းတုံးတာရှိတယ်မဲလ်အော့မနီဆီယာဆိုပြီးတော့လည်းကျွန်တော်ထုတ်တော့ MOM ဆိုပြီးတော့လည်းရောင်းကြတာရှိတယ်အများသောအဖြစ်တော့ဒါတွေသွန်ပစ်လိုက်တော့အမရနှမျောစရာကောင်းတယ်ဒီကြရတဲ့မနီဆီယာဆာဖိတ်ကကဲ့ရဲ့ဒီကွင်းလုံးဝရှိတဲ့ဆားထက်ကိုတံမိုးပူရှိတယ်အောင်ကျွန်တော်တွေ့ရတယ်ဂျပန်တူဟုကဘဲနိုယီကိုကျိုးချက်လိုက်ရင်အရန်ပြစ်တော့ခါမှာအေးခံရတယ်အဲ့ချိန်မှာစကားကိုထည့်လိုက်ရင်သူကတစ်ခုနဲ့တစ်ခုနဲ့ပေါင်းဆက်တော့ကိုအဂလိတ်ဖြစ်သွားတယ်အဲ့ဒီခါကျရင်သူကတော့အမနာနူးညံ့တဲ့ပဲပြားဖြစ်တဲ့အတွက်သူကစောစောကတူဟုတခြားပဲပြားတွေချောက်ဈေးနှဆတော့ပူရတယ်ဒါကြောင့်ကျွန်တော်တို့ဘုံမာဒီမှာတော့တယံဇာတ်အပြင်နောက်ထပ်ထုတ်လို့ရတဲ့ပစ္စည်းတွေလည်းအများကြီးလုပ်နိုင်တယ်လို့ကျွန်တော်တင်ပြချင်ပါတယ်
ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းဘက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကမေးမြန်းပြီးတော့တင်ဆက်ပေးခဲ့တဲ့မရှိမဖြစ်စားများဆိုတဲ့ခေါင်းစဉ်နဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နာဆင်နိုင်ပါတယ်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတစ်လှည့်ပြောပြပေးပါမယ်ရှင်။
အစ္စရေးနဲ့ဟာမတ်စစ်ပွဲလွန်ကာလဂါဇာကမ်းမြောင်ဒေသနဲ့ပတ်သက်တဲ့ဒီအစ္စရေးရဲ့အစီအစဉ်ကိုကာကွယ်ရေးဝန်ကြီးကကြေညာခဲ့ပါတယ်။အစီအစဉ်အရဂါဇာကမ်းမြောင်ဒေသကိုပါလက်စတိုင်းတို့ကအုပ်ချုပ်ရမှာဖြစ်ပေမဲ့ဒေသတစ်ခုလုံးရဲ့လုံခြုံရေးကိုတော့အစ္စရေးတို့ကထိန်းချုပ်ထားမှာဖြစ်တယ်လို့ဒီကာကွယ်ရေးဝန်ကြီး UF Gallant ရဲ့ကြေညာချက်မှာပြောထားပါတယ်။ဂါဇာတောင်ပိုင်းမှာဟာမတ်စ်ခေါင်းဆောင်တွေကိုရှာဖွေရှင်းလင်းတဲ့စစ်ဆင်ရေးကိုဆက်လုပ်တဲ့ချိန်ထဲမှာပဲမြောက်ပိုင်းကိုလည်းစစ်အနိုင်ရမှုပေါ်မူတည်ပြီးတော့တိုက်ခိုက်ရေးအသွင်သစ်ပြောင်းလဲသွားမှာဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်။တောင်နဲ့မြောက်ကိုရီးယားစစ်တပ်ကြား2018ခုနှစ်ကသဘောတူထားတဲ့သဘောတူညီမှုကိုမြောက်ကိုရီးယားဘက်ကချိုးဖောက်ပြီးတော့တောင်ကိုရီးယားနယ်စပ်ကျွန်းတွေနားကိုအမြောက်ကြီး200ကျော်ပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်။နိုင်ငံအနောက်ပိုင်းနှစ်နိုင်ငံပိုင်နဲ့အငင်းပွားနေတဲ့ပင်လယ်ထဲကိုအမြောက်ကြီးတွေနဲ့ပစ်ခတ်ခဲ့ပေမဲ့တောင်ကိုရီးယားဘက်ကထိခိုက်မှုမရှိခဲ့ဘူးလို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်ယုံပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။မြောက်ကိုရီးယားဘက်ကပစ်ခတ်လေ့ကျင့်မှုကြောင့်ယောင်ပြောင်းနဲ့ဘေယုံကျွန်းကျွန်းတွင်ပေါ်မှာနေထိုင်သူတွေကိုဘေးကင်းရာထွက်သွားဖို့အတွက်တောင်ကိုရီးယားစစ်တပ်ကအမိန့်ပေးခဲ့ရပါတယ်။ဘာသာရေးလွတ်လပ်မှုကိုပြင်းပြင်းထန်ထန်ချိုးဖောက်နေတဲ့အတွက်မြန်မာနိုင်ငံအပါအဝင်နိုင်ငံ၁၂နိုင်ငံကိုအထူးစိုးရိမ်ရတဲ့စီးရင်ထဲမှာထည့်သွင်းကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်ထနီဘလင်ကင်ကဇန်နဝါရီလ၄ရက်နေ့ကထုတ်ပြန်ကြေညာပါတယ်။ဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့၁၂နိုင်ငံထဲမှာမြန်မာအပြင်ဒီအရှာကဆိုရင်တရုတ်မြောက်ကိုရီးယားပါကစ္စတန်နိုင်ငံတွေပါဝင်ပါတယ်ဘာသာကိုးကွယ်မှုကြောင့်နှိပ်စက်တာနှိရှေထောင်ချတာလူကုန်တိုက်ခါမဲ့အောင်လှုပ်တာစတဲ့လုပ်ရက်တွေကိုဘာသာရေးလွတ်လပ်ခွင့်ပြင်းပြင်းထန်ထန်ချိုးဖောက်တဲ့လုပ်ရက်တွေလို့သတ်မှတ်တာဖြစ်ပါတယ်2024ခုနှစ်အတွင်းကမ္ဘာစီးပွားရေးဟာနှေးကွေးနေပြီးတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမယ်လို့ကုလသမဂ္ဂအစိုးရခန်းစာကခန့်မှန်းလိုက်ပါတယ်ကမ္ဘာတဝန်းပဋိပက္ခတွေတိုးလာတာကုန်သွယ်ရေးနှောင့်နှေးမှုတွေရင်ဆိုင်ရတာအတိုးနှုန်းတွေဆက်ပြီးတော့မြင့်တက်တာတွေနဲ့တဘာဝဘေးဒဏ်တွေကြောင့်စီးပွားရေးအခြေအနေဟာဆုပ်ယုပ်မှုတွေနဲ့ကြုံရနိုင်တယ်လို့ကုလသမဂ္ဂအစိုးရခန်းစာမှာထောက်ပြထားပါတယ်ရှင်
တောက်ကြညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မွန်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ရဲ့ကိုစီသူဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Helen တို့ဖြစ်ပါတယ်။ကျမကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။နှစ်တကူကာလအခါသမယမှာ VOA ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုရာဆန္ဒတွေပေးကြပါသေးရှင်။
This program has come to you from